Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်နိုဝင်ဘာလ28ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းစီစဉ်တွေကိုတာဝန်တင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဟုပါညနားဆင်မဲ့သတင်းတွေထဲမှာတော့ယူကရိန်းရဲ့တပ်သင်္ဘောတွေနဲ့တင်းမာမှုတွေကြုံရတဲ့ပေါ်ယူကရိန်းသမ္မတမှာတာဝန်ရှိတဲ့အကြောင်းရုရှားသမ္မတကဖြစ်တင်ပြောဆိုလိုက်ပါတယ်ရုရှားရဲ့ထူးဆုံးဆက်စစ်ဆေးမှုကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကမှဖယ်ရှားနိုင်အောင်တားမြစ်မဲ့ဥပဒေချမ်းကိုကန့်ကွက်ကောင်းကန့်ကွက်မယ်လို့ထက်လွတ်တော်လူများစုခေါင်းဆောင်ကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူညင်ညာပြေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်ပြင်လာမှာတော့လက်ရှိမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေဒီထက်ပိုမိုပါဝင်လာနိုင်ဖို့အခွင့်အလမ်းတွေပေးတင်တယ်လို့နိုင်ငံတကာဖွဲ့စည်းတစ်ခုဖြစ်တဲ့ Carter Center ကထောက်ပြလိုက်ပါတယ
်ဒီငြိမ်းချမ်းရေးဖြစ်စဉ်ကတကယ်ပဲဟိုဒီပြဿနာတွေကိုဖြေရှင်းနိုင်လားဆိုတာမေးခွန်းလေးစရာဖြစ်လာတယ်။ဆိုတော့အခုထုတ်လိုက်တဲ့
မြန်မာမျိုးသမီးများအဖွဲ့ချုပ်ထွေထွေတွင်းရင်းမှုလွေပုံးငယ်ပြောသွားတာပါ။နောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်။ဒီအကြောင်းနဲ့တူမြေယာဥပဒေကိုပယ်ဖျက်ပြီးဖို့ကချင်ရှမ်းမြောက်တိုင်းဒေသဒုက္ခသည်တွေကတောင်းဆိုလိုက်တဲ့အကြောင်းဒုတိယကမ္ဘာစစ်ကာလကအသုံးပြုခဲ့တဲ့ဂျပန်စစ်တပ်ရဲ့မြေအောက်စစ်ဆေးရုံတစ်ခုကိုသခိုင်းတိုင်းဒေသကြီးမှာတွေ့ရှိထားတဲ့အကြောင်းနဲ့အခြားစိတ်ဝင်စားပွဲသတင်းလွှာတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့လူလူနဲ့ကျန်းမာရေးကဏ္ဍ၊မြမရေးတုံ့တက်ချက်တို့အပြင်အစီအစဉ်နောက်ပိုင်းမှာတော့တပတ်တွင်းအားကစားသတင်းလွှာတွေကိုတင်ဆက်ပေးပါမယ်။ဒီလိုသတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်။
ပင်လယ်နက်ဒေသမှာယူကရိန်းရေတပ်သင်္ဘောတွေနဲ့တင်းမာမှုတွေကြုံရတဲ့ပေါ်ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုမှတာဝန်ရှိတဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်။ရှင်းနေရွေးကောက်ပွဲမှာပြန်ရွေးခံမဲ့ယူကရိန်းသမ္မတကထောက်ခံမှုရအောင်ဂျိုးပန်းနဲ့လုပ်ရဖြစ်နေလဲပြောဆိုလိုက်တာပါ။ယူကောက်ပွဲမှာအနံ့ရအောင်ရည်ရွယ်ပြီးယူကရိန်းသမ္မတတွေနဲ့ရန်ဆိုင်လုပ်ရကိုစီစဉ်ခဲ့တာဖြစ်တဲ့အကြောင်းဒီနေ့ရုပ်မြင်သံကြားမိန့်ခွန်းမှာရုရှားသမ္မတကပြောဆိုလိုက်တာဖြစ်ပါတယ်။ရုရှားစစ်တပ်ကတော့ရုရှားပိုင်းဖြစ်သွင်းထားတဲ့ခရိုင်းမီးယားကျွန်းဆွယ်မှာလေကြောင်းရန်ကာဝေးစနစ်အတွက်မစ်ဆိုင်းတုံးတွေထပ်မံအားဖြည့်သွားမှာဖြစ်တဲ့အကြောင်းပြောဆိုထားတာဖြစ်ပါတယ်။တနင်္ဂနွေနေ့တုန်းကပင်လယ်နက်ဒေသမှာရုရှားတပ်တွေကယူကရိန်းသမ္မတ၃စင်းနဲ့သမ္မတသားတွေကိုထိန်းသိမ်းနေတာပါ။ယူကရိန်းရေတပ်ကစစ်တမောတွေကိုပြင်ဆင်နေရင်ဖက်စစ်ခံခဲ့ကြရတဲ့တမောသား24ယောက်ဟာရုရှားရေပိုင်တဲ့တရားဝင်ဝင်ရောက်လာခဲ့ကြပြီးနေကြာဆောင်တပ်ဖွဲ့တွေရဲ့သတိပေးချက်ကိုလည်းနားမထောင်ခဲ့ဘူးလို့ရုရှားဘက်ကဆွဆွဲထားပါတယ်။ယူကရိန်းနိုင်ငံကတော့ရုရှားရဲ့ဆွဆွဲချက်ကိုငြင်းဆန်ထားတာပါ။ဖက်စစ်ထားတဲ့တမောသား24ယောက်ထဲက12ယောက်ကိုနှစ်လကြာထိန်းသိမ်းထားဖို့လည်းခရိုင်းမီးယားဒေသကတရားရုံးတစ်ခုကမနေ့ကပဲစီရင်ချက်ချခဲ့ပါတယ်။ကျန်တင်မော်သားတွေကတော့ဒီကနေ့ရုံးထုတ်ဖို့လဲစီစဉ်ထားကြတာပါယူကရိန်းကတော့ဖမ်းဆီးမှုကိုတုံ့ပြန်တဲ့အနေနဲ့နေဆက်ဒေသတချို့မှာဆေးဥချူကြီးကြီးညာခဲ့လို့ရုရှားပေါ်နောက်ထပ်ပိတ်ဆို့တံခတ်အရေးယူမှုတွေချမှတ်ဖို့တိုက်တွန်းတဲ့ဥရောပနိုင်ငံအရေးတွေလည်းပိုတိုးလာနေပါတယ်ယူကရိန်းသမ္မတပိုရိုရှန်ကိုကတော့ရုရှားနိုင်ငံကရန်လုံမှုတွေကြီးထွားလာနေချိန်မှာဆေးဥချူကြီးကြီးညာလိုက်တဲ့အတွက်ကာကွယ်နိုင်စွမ်းအားကောင်းလာအောင်အထောက်အကူပေးနိုင်မှာဖြစ်တဲ့အကြောင်းပြောဆိုထားတာပါယူကရိန်းသမ္မတတွေနဲ့သမ္မတတွေကိုချက်ချင်းပြန်လွှတ်ပေးဖို့လဲယူကရိန်းသမ္မတကတောင်းဆိုထားပါတယ်။ရုရှားသမ္မတကတော့ယူကရိန်းကစစ်အုပ်ချုပ်ရေးကြီးညာလိုက်တဲ့ပေါ်စိုးရိမ်နေကြောင်းပြောဆိုခဲ့တယ်လို့ယူကရိန်းရဲ့အစဉ်ချင်းမဲ့လျှော့ကိုဟန်တားဖို့ဂျာမနီနိုင်ငံကတိုက်တွန်းလိုက်မယ်လို့မျှော်လင့်နေကြောင်းလဲဂျာမန်ဝန်ကြီးချုပ်အန်ကလာမာကဲကိုပြောဆိုထားပါတယ်။
အထူးဆောင်ဆိုင်ရေးမှူးရောဘတ်မူလာကိုသမ္မတဒေါ်နယ်ထရမ့်ကအလုပ်ထုံးမပစ်နိုင်အောင်ဟန်တားမဲ့မူကြမ်းကိုသူ့အနေနဲ့ဟန်တားတာမျိုးလုပ်ကောင်းလုပ်မယ်လို့ Republican အထက်လွှတ်တော်ကောင်ဆောင် Mitch McConnell ကပြောပါတယ်။အဲ့ဒီမူကြမ်းကိုမဲခွဲအတည်ပြုရတဲ့အတွက် Democrat နဲ့ Republican တွေပါပါဝင်နေတဲ့ဂျိုးပန်းချက်တွေဟာပြဿနာကိုလိုက်ရှာနေတာဖြစ်တယ်လို့သတင်းထောက်တွေကိုအင်္ဂါနေ့ကပြောဆိုခဲ့တာပါ။ရောဘတ်မူလာကိုသမ္မတထရမ့်ကအလုပ်ဖြုတ်မှာမဟုတ်တယ်လို့လွှတ်တော်အနေနဲ့ဒီနှစ်အတွင်းအပြစ်တက်လောက်ကင်စရာတွေအတော်များများရှိနေတဲ့အတွက်မေမေရရရလတ်တွေထွက်လာမှာမဟုတ်တဲ့ကိစ္စနဲ့အချင်းကုန်ခံမှာမဟုတ်ဘူးလို့Mitch McConnell ကပြောပါတယ်အထက်လွှတ်တော်တရားရေးကော်မတီအဖွဲ့ဝင်ဖြစ်တဲ့ရှာထူးကနေအနားယူတော့မဲ့ Arizona ပြည်နယ် Republican အမတ် Jeff Flake ကတော့မူလာကိုအလုပ်မဖြုတ်နိုင်အောင်ပြဋ္ဌာန်းထားတဲ့အဲ့ဒီမူကြမ်းကိုလွှတ်တော်တစ်ခုလုံးမဲခွဲအတည်ပြုနိုင်ရေးအတွက် Mitch McConnell ကခွင့်မပြုဘူးဆိုရင်သမ္မတ Trump ကရွေးချယ်ထားတဲ့တရားသူကြီးကိုထောက်ခံမှုမပေးဘဲကန့်ကွက်သွားမယ်လို့ချင်းချောက်ပြောဆိုထားတာပါအထူးဆောင်ဆိုင်ရေးမှူး Robert Mueller ဟာ2016 American သမ္မတရွေးကောက်ပွဲမှာသမ္မတ Trump ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးသူတွေနဲ့ရုရှားတို့ပူးပေါင်းဆွေးနွေးမှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်
တူရကီနိုင်ငံက sorry ကောင်စုံရုံမှာအမေရိကန်ခြေဆိုင် sorry သတင်းစာဆရာဂျမဲကာရှောက်ကြီးပြီးခဲ့တဲ့လကအသက်ခံရတဲ့ဖြစ်ရတဲ့ပတ်သက်လို့အမေရိကန်ထက်လွတ်တော်အမတ်တွေကိုနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့ကာဝေးဝန်ကြီးဂျမဲတစ်တို့ဒီကနေ့တကားပိတ်စီရင်ခံတင်ပြနေပါတယ်သတင်းစာဆရာတည်ဆုံမှုဖို့ဒေါသထွက်နေစေလွတ်တော်ကိုယ်စားလှယ်ပါဝင်ပါတီကြီးတစ်ခုကလွတ်တော်အမတ်တွေကို sorry နိုင်ငံရဲ့လုံရက်နဲ့ပတ်သက်တဲ့လေ့ဝတ်သတင်းအချက်လက်တွေကိုအစီရင်ခံတင်ပြမယ့်အစီအစဉ်မှာတော့အမေရိကန်ဘူထောက်လန်းရေးအေဂျင်စီ CIA ကြီးကကျင်းနဟတ်စပယ်မပါဝင်တဲ့ပုံမှာလဲလွတ်တော်မှတ်တွေဝေဖန်နေကြတာပါ sorry ရှင်မင်းသားမိုဟာမက်ဘန်ဆယ်မန်နဲ့ပတ်သက်လို့တမနာကဘာတွေကြားသိထားတယ်ဆိုတာတွေကို CIA ကရှင်းပြတာမျိုးဒါမှမဟုတ်ထောက်လန်းရေးအသံဝင်ကတယောက်ကရှင်းပြတာမျိုးဖြစ်စေခြင်းတဲ့အကြောင်းလဲ Republican ထက်လွတ်တော်မှတ် Lindsey Graham ကတွစ်ဆုံမှုမတိုင်ခင်မှာပဲသတင်းတောက်တွေကိုပြောဆိုသွားပါတယ် Democrat ထက်လွတ်တော်မှတ် Chris Coons ကလည်း CIA ညင်ချဲမှုအစီရင်ခံရမှာမပါဝင်တဲ့ပုံမှာမေးခွန်းထုတ်ခဲ့တာပါတဲ့နေမှာတော့ဒင်းစာဆရာအသက်ခံရမှု sorry အရှိမင်းသားကအမိတ်ပေးစိတ်ခိုင်းခဲ့တဲ့အကြောင်းအစဉ်တစိုက်ဖော်ပြနေကြတာဖြစ်ပါတယ် sorry ဘက်ကတော့ဆွဆွဲချက်ကိုညှင်းဆန်ထားပြီးတည်ဆုံးမှုဟာကောက်ချစ်တဲ့ထောင်လိုင်းရေးတွေလက်ချက်ဖြစ်နေအပြစ်ဖို့ထားပါတယ်သမတ်ဒေါ်နယ်ထရန့်ကလည်း sorry ကတုံ့ပြန်ထားတဲ့လေသံတိုင်းပြောဆိုထားပြီးတပြတ်မှုနဲ့ပတ်သက်လို့မေးခွန်းထုတ်ဆရာတွေရှိနေစေဖြစ်ကြောင်းလည်းပြောဆိုထားပါတယ်
အမေရိကန်ပြည်ထောင်စုတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Mississippi ရဲ့အထက်လွှတ်တော်အမတ်နေရာအတွက်အခြေအနေရှင်းပြခဲ့ရမှာ Republican Party က Sidney Heitzman တနင်္လာရသွားပါတယ် Heitzman ကမဲရလ54ရာခိုင်နှုန်းနဲ့ Democrat ကိုယ်စားလှယ် Mike Espy ကိုအင်္ဂါနေ့ကအနိုင်ရသွားတာပါအဲ့ဒီအောင်ပွဲဟာ Conservative တို့ရဲ့စံတန်ဖိုးတွေအနိုင်ရလိုက်တဲ့ပွဲဖြစ်ပြီးအဲ့ဒီစံတန်ဖိုးတွေကို Washington ကိုယူဆောင်သွားမယ်လို့သူကိုထောက်ခံသူတွေကို Heitzman ကကတိပေးပြောဆိုသွားပါတယ်ဒီရွေးကောက်ပွဲဟာ2018လွှတ်တော်ရွေးကောက်ပွဲရဲ့နောက်ဆုံးပွဲလည်းဖြစ်ပါတယ်လာမယ့် January လမှာလွတ်တော်အစည်းအဝေးတွေပြန်ဆိုင်ရင်တော့အထက်လွတ်တော်နေရာအများစုအတွက် Republican တို့က53နေရာနဲ့အများစုထိန်းချုပ်ထားမှာဖြစ်ပြီး Democrat တို့ကတော့အမတ်နေရာ48နေရာမှာအနိုင်ရထားတာပါလက်ရှိမှာတော့အထက်လွတ်တော်မှာ Democrat တို့က49နေရာနဲ့ Republican တို့က50နေရာအတည်ရှိနေတာဖြစ်ပါတယ်အောက်လွတ်တော်နေရာအများစုကတော့ရှစ်နှစ်အတွင်းပထမဆုံးအနေနဲ့ Democrat တို့ကထိန်းချုပ်လိုက်ပါတယ်နိုဝင်ဘာလ6ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာ Democrat တို့ကအမတ်နေရာ38နေရာအနိုင်ရခဲ့တာဖြစ်ပြီးရလတ်ထွက်မလာသေးတဲ့အကျိတ်နဲ့ဖြစ်နေတဲ့မနီယာနှစ်နေရကြံနေပါသေးတယ်။အနိုင်ရလိုက်တဲ့ Heitzman ဟာကျမ်းမာရေးကြောင့်ရှာထိုးကအနားယူရတဲ့ Touch Culture ရဲ့လက်ကျန်တက်တန်းနှစ်နှစ်အတွဲတာဝန်ထမ်းဆောင်အောင်ပါ2020ရောက်ရင်တော့ဒီနေရာအတွက်တစ်ခါပြန်ပြီးတော့ရွေးကောက်ပွဲကျင်းပရမှာဖြစ်ပါတယ်
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ဒီအမေရိကန်တန်မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အာဖဂန်နစ္စတန်နိုင်ငံမှာ18နှစ်ကြာစစ်ပွဲအဆုံးသတ်ဖို့တာလီဘန်သဘုံအနေနဲ့ငင်းကြဲဆွေးနွေးနိုင်မဲ့လမ်းပြမြေပုံတစ်ခုကိုအစိုးရကရွေးဆဲထားတဲ့အကြောင်းသမ္မတအရှရက်ကန်နီကပြောဆိုလိုက်ပါတယ်။တနင်္ဂနွေလုံးတိုင်းတာနဲ့အကျိတ်နဲ့တိုင်ပင်ဆွေးနွေးပြီးသက်ဆိုင်ရာဖွဲ့စည်းတွေတာဝန်ရှိသူတွေအားလုံးပူးပေါင်းရွေးဆဲထားတာဖြစ်တဲ့အကြောင်းလဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကအာဖဂန်ရေးနိုင်ငံတကာညီလာခံမှာသမ္မတကန်နီကဒီကနေ့ပဲပြောဆိုလိုက်တာပါ။ဒီမိုကရေစီနည်းကြားအားလုံးပါဝင်နိုင်တဲ့လူမှုအတိုင်းအဝိုင်းမှာတာလီဘန်တွေလည်းပူးပေါင်းပါဝင်လာနိုင်မဲ့သဘောတူညီချက်တွေရဲ့ရရှိရေးကြိုးပမ်းသွားမဲ့ငင်းကြဲရေးလုပ်ငန်းစဉ်ကိုလည်းနောက်တစ်ဆင့်တက်နိုင်ဖို့အစိုးရဘက်ကအစဉ်သင့်ရှိနေတဲ့အကြောင်းလဲပြောဆိုသွားခဲ့ပါတယ်။နိုင်ငံအားလုံးအထူးသဖြင့်အမျိုးသမီးတွေရဲ့အခွင့်အရေးနဲ့တာဝန်တွေကိုအခြေခံဥပဒေနဲ့ညီအကာအကွယ်ပေးသွားဖို့နိုင်ငံကအကြံဖက်ဖွဲ့စည်းပြီးဖြစ်သတ်မှတ်ထားတဲ့ဖွဲ့တွေနဲ့ဆက်နွယ်တဲ့လက်နက်ကန်အုပ်စုတွေညီညွတ်ရေးလုပ်ငန်းစဉ်မှာပါဝင်ခွင့်မပြုဖို့နဲ့အခြေခံဥပဒေကိုပြင်ဆင်ရမှာလက်ခံနိုင်တဲ့အဆိုပြုချက်မျိုးဖြစ်ဖို့အရေးကြီးတဲ့အကြောင်းလဲထောက်ပြပြောဆိုခဲ့တာပါ။တာလီဘန်အနေနဲ့ညီချင်းဆွေးနွေးမှုတွေအောင်မြင်ရေးဟာရှေ့လာမဲ့အပြည်လာမှာကျင်းပမဲ့သမ္မတရွေးကောက်ပွဲဟာအရေးကြီးတဲ့အကြောင်းလဲနောက်ကျင်သမ္မတတက်တန်းအတွက်အရေးခံမှုရည်ရွယ်ထားတဲ့အာဖဂန်သမ္မတကာနီကပြောဆိုသွားခဲ့ပါတယ်
။ဂျဗားပင်လယ်ပြင်နဲ့ပြီးခဲ့တဲ့လတုန်းကပြတ်ကျသွားတဲ့အင်ဒိုနီးရှားခီးတဲ့တင်လေယာဉ်မှာအနီယကင်းအောင်တပ်ဆင်ထားတဲ့အလို့အလျောက်စနစ်ကြောင့်လေယာဉ်ဟာအချိန်ချင်း outside ထိုးကျခဲ့ရမှာလေယာဉ်မိုးကထိန်းချုပ်ဖို့ကြိုးစားပေမဲ့မရခဲ့တဲ့အကြောင်းကနဦးစုံစမ်းစစ်ဆေးမှုမှာတွေ့ရှိခဲ့ပါတယ်။ Lion Air လေကြောင်းလိုင်းက Boeing 737 MAX 8အမျိုးအစားကြက်လေယာဉ်ဟာအော်တိုဘာလ29ရက်နေ့ကဂျကာတာမြို့တော်ကနေအနီးအနားမှာရှိတဲ့ Bangkok Balitan ကျွန်းကိုပြန်သန်းဖို့ထွက်ခွာပြီးတိတ်မကြခဲ့မှာပဲ။ပြတ်ကျခဲ့ရာကလေယာဉ်ပေါ်မှာလိုက်ပါသွားသူခရီးတဲ့ 39 ရောင်းနဲ့ဝန်ထမ်းတွေအားလုံးတည်ဆုံခဲ့တာပါစုံစမ်းစစ်ဆေးရေးအစီရင်ခံစာကတွေ့ရှိချက်တွေကိုတော့ပြတ်ကြပြီးရပ်ပိုင်းအတွင်းပြန်လည်ဆေးရုံနိုင်ခဲ့တဲ့လေရင်ပြန်နှံ့မှုမတန်းတင်ကိရိယာကအချက်လက်တွေအပေါ်အခြေခံထားပါတယ်လေမိုးတွေရဲ့ဆက်ခံတဲ့ကအတန်းနဲ့မတန်းတင်ကိရိယာကိုတော့ပြန်ရှာလို့မရသေးပါဘူးအင်ဒိုနီးရှားနိုင်ငံသေယူပို့ဆောင်ရေးပေကင်းလုံခြုံမှုဆိုင်ရာကော်မတီနဲ့အတူစုံစမ်းစစ်ဆေးနေသူတွေကတော့ Boring Company ရဲ့လေအမျိုးအစားတွေဟာအမြင်ပိုင်းမှာပြန်တဲ့အခါလေရင်ကိုယ်တွေကအာယုံခံတိုက်တာတဲ့ကိရိယာတွေကအချက်အလက်များတွေပေးပို့ရကနေလေရင်ကိုဆက်တက်လို့မရတဲ့အခြေအနေမျိုးနဲ့ကြုံခဲ့ရတာဖြစ်နိုင်တယ်ဆိုတဲ့အယူအဆကိုစစ်ဆေးနေကြပါတယ်။လေရင်ပြတ်ကျမှုဖြစ်ခဲ့ပြီးတဲ့နောက်မှာပဲအဆင့်မြင့်တင်ထားတဲ့ Boring 737 App Max 8 လေရင်ဟာအလိုအလျောက်စနစ်တည်းသက်ဆင်ထားတာကိုအသိပေးထားတာမျိုးမရှိဘူးလို့လည်းလေရင်မိုးတွေကပြောဆိုနေကြတာပါ။လေရင်ဟာနောက်ဆုံးခီးစဉ်ပတိုင်းခင်တည့်ရက်မှာလဲဘာလီအပန်းဖြေကျွန်းကနေကြကရာမြို့တော်ကိုပြန်လည်ဆင်မှာအလားတူပြစ်တရနဲ့ကြုံခဲ့ရဖူးပါတယ်။
တရုတ်နိုင်ငံရှေ့မြောက်ဘက်ကဒါရုဗီရဲ့ဆဲယံတစ်ခုပြင်ပမှာပောက်ကွဲမှုဖြစ်ရာကလူ22ယောက်သေဆုံးပြီးအများအပြားဒဏ်ရာရခဲ့တယ်လို့ကားရီထရော်များလည်းပျက်စီးသွားပါတယ်။ဂျန်ဂျီယာကုမျိုးကဟာဗေးရှင်ဟွာဒါရုဗီရဲ့ထုတ်လုပ်ရေးကုမ္ပဏီပိုင်ဆဲယံတစ်ခုရဲ့အပြင်ဘက်ကကုန်တင်ကုန်ချက်လုပ်တဲ့နေရာမှာမနစ်ညသကောင်ကျော်အချင်းကပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့လည်းအာနာဝင်ကပြောပါတယ်။ပောက်ကွဲမှုကြောင့်မိလောင်မှုဖြစ်ပွားရာကနေဒါဇင်နဲ့ချီရဲ့ထရက်ကားတွေခီးတဲ့ရင်ကားတွေလည်းပျက်စီးခဲ့တာပါ။ပောက်ကွဲမှုဖြစ်ပွားတဲ့အကြောင်းရင်းကိုတော့အာနာဝင်တွေကစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။ကနဦးစစ်ဆေးချက်တွေရအနေရှိတဲ့ဒါရုဗေဒဖြစ်စီတင်ဆောင်လာတဲ့ကားစင်းဟာစက်ရုံထဲကိုဝင်ရောက်ဖို့စောင့်ဆန်းနေတဲ့အချိန်မှာပဲပောက်ကွဲမှုဖြစ်ပွားခဲ့တာလို့လည်းသတင်းတွေမှာဖော်ပြနေကြတာပါ။ပောက်ကွဲမှုဖြစ်ခဲ့တဲ့မြို့ဟာ2022ခုနှစ်မှာစောအာဆီအိုလံပစ်အားကစားပွဲတော့ကျင်းပမဲ့မြို့လည်းဖြစ်ပါတယ်။ဒီလိုနဲ့ငါမှလုပ်ငန်းဝင်ဘေးရန်နဲ့ကင်းရှင်းရာအဓိကပြဿနာတစ်ခုဖြစ်နေရှိနေစေဖြစ်ပြီးလုံခဲ့တဲ့3နှစ်တုန်းကလည်းဘေကျင်းမြို့ရဲ့အရှိဘက်ကတည်ရင်ချင်းမြို့မှာစနစ်တကျတူလောင်မထားတဲ့ဒါရုဗေဒဖြစ်စီတွေကြောင့်ပောက်ကွဲမှုဖြစ်ပွားခဲ့ပြီးလူ183ယောက်ထက်မနည်းတဲ့သေဆုံးခဲ့ပူပါတယ်
။မြောက်ကိုရီးယားနဲ့တောင်ကိုရီးယားနိုင်ငံကြားဆက်သွယ်ထားတဲ့ရထားလမ်းကိုပြန်ပြီးတော့ချိတ်ဆက်အသုံးပြုနိုင်ရေးအထောက်အကူဖြစ်မဲ့လေလာဆန်စင်မှုတွေလုပ်ဖို့မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့တန်ခါပိတ်ဆို့မှုတွေကိုလူငယ်ခွင့်ပြုရဲ့တောင်ကိုရီးယားရဲ့မြစ်တာရပ်ခန့်ချက်ကိုအမေရိကန်ပြည်ထောင်စုကအတည်ပြုလိုက်ပါတယ်။အဲ့ဒီတန်ခါပိတ်ဆို့မှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတာပါ။နျူကလ িয়ার ကင်းစင်ရေးနဲ့ပတ်သက်လို့မြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုကြားဆွေးနွေးပွဲတွေအဆင်မပြေဖြစ်နေချိန်မှာပဲဒီလိုရထွက်ပေါ်လာတာပါ။ကွင်စင်လေလာမဲ့အဖွဲ့ကူရာတန်ခါပိတ်ဆို့မှုတွေဖယ်ရှားပေးမှဖြစ်ပြီးအဆိုပြုထားတဲ့ရထားလမ်းလုပ်ငန်းတော့မပါဝင်ဘူးလို့တာဝန်မှာအတိုင်းဝိုင်းက VOA ကိုရီးယားသတင်းဌာနကိုပြောပါရယ်။တန်ခါပိတ်ဆို့မှုမှာပါဝင်နေတဲ့ကုန်ပစ္စည်းတွေပို့ဆောင်တာရောင်းချတာတွေလုပ်ချင်နေဆိုရင်ဒီတန်ခါပိတ်ဆို့မှုတွေဖယ်ရှားပေးမှသာဖြစ်မယ်လို့အဲ့ဒီသတင်းရင်းမြစ်ကဆိုပါရယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။ VOA ကအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကို VOA မြန်မာပိုင်းရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲနားဆင်နိုင်သလို VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းနားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။လက်ရှိမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေဒီထက်ပိုမိုပါဝင်လာနိုင်ဖို့အခွင့်အလမ်းတွေပေးတင်တယ်လို့နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ Carter Center ကထောက်ပြလိုက်ပါတယ်။ဒီလိုအမျိုးသမီးတွေပါဝင်မှုအားနည်းနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာနှိရှိကြနေတဲ့တိုင်းသားပြည်ထနာတွေကိုတကယ်ပဲဖြည့်ရှင်းနိုင်မှာမလားဆိုတာကိုလည်း WEB မြန်မာနိုင်ငံအမျိုးသမီးများအဖွဲ့ချုပ်ကမေးခွန်းထုတ်ခဲ့ပါတယ်။ရန်ကုန်ချက်ထရီယမ်ဟိုတယ်မှာကျင်းပနေတဲ့ပါတီနဲ့တိုင်းရင်းသားအမျိုးသမီးများညီလာခံကိုတွားရောက်တည်င်းယူခဲ့တဲ့ VOE သတင်းတောက်မတ်မီခါကတည်င်းပေးပို့ထားပါရဲ့ရှင်
။၃ရက်တာကျင်းပမဲ့ပါတီနဲ့တိုင်းရင်းသားအမျိုးသမီးညီလာခံကိုအမေရိကန်အခြေစိုက်ကာတာစင်တာနဲ့ WLB အမျိုးသမီးများအဖွဲ့ချုပ်တို့ပူးတွဲကျင်းပနေရပါလက်ရှိလုပ်ကိုင်နေတဲ့မြမငင်းငယ်ရေးလုပ်ငန်းစဉ်ငင်းငယ်ရေးဖြစ်စဉ်မှာအမျိုးသမီးတွေပါဝင်နိုင်မှုနဲ့လက်ရှိနိုင်ငံရေးပါတီများရဲ့မူပေါင်းသဘောထားတွေကိုဆွေးနွေးကြမှာဖြစ်ပါတယ်လက်ရှိမြမငင်းငယ်ရေးမှာပြီးခဲ့တဲ့27ရာစုပင်လုံညီလာခံကသဘောတူထားတဲ့အမျိုးသမီးပါဝင်မှုရာခိုင်နှုန်း30ရာခိုင်နှုန်းပါဝင်ဖို့သဘောတူထားပေမဲ့လည်းတကယ်လက်တွေ့အခြေအနေမှာပါဝင်မှုအားနည်းနေသေးတာကြောင့်ငင်းငယ်ရေးကထင်တယ်လို့ခီးပေါက်ဖို့အားနည်းနေသေးတယ်လို့ကာတာစင်တာကဌာနကိုယ်စားလှယ် Greg K. Hailia ကပြောဆိုလိုက်ပါတယ်
ပြည်ပကဖြစ်နေတဲ့ပြည်နယ်တွေမှာပို့ပြီးတော့ထိခိုက်ခံရတာကအမျိုးသမီးတွေပါလိန်ချမ်းဖတ်မှုတွေတွေ့ကြုံရတာတွေပါတစ်ဖက်မှာလည်းဒီမျိုးသမီးတွေရဲ့အတန်ပါဝင်ခြင်းမရှိတာကိုလည်းတွေ့ရပါတယ
်မြမမျိုးသမီးများဖွဲ့ကထွေထွေတွင်းရင်မှုမတ်လွေပုံငယ်ကတော့အမျိုးသမီးပါဝင်မှုအားနည်းနေသေးတယ်မြမငင်းငယ်ရခီးစဉ်ဟာတကယ်ပြဿနာအရင်းခံကိုဖြေရှင်းနိုင်တဲ့အခြေအနေမရှိသေးသလိုတန်းတူအခွင့်အရေးတွေရဖို့လည်းအားနည်းနေသေးတာကြောင့်ငင်းငယ်ရထင်တယ်လို့ခီးမပေါက်ရတာလို့ဆိုလိုက်ပါတယ်
ဒီနေ့ချင်းဖြစ်စဉ်ကတကယ်ပဲဟိုဟာဒီပြဿနာတွေကိုဖြေရှင်းနိုင်လားဆိုတာမေးခွန်းလေးစရာဖြစ်လာတယ်။ ဆိုတော့အခုထုတ်လိုက်တဲ့ထွက်ရှိချက်မူတွေကိုပြန်ကြည့်မယ်ဆိုရှင်လည်းအများကြီးအားနဲ့ထွက်ရှိနေတယ်။ဒီမိုကရေစီစံချိန်စံညွှန်းနဲ့မကိုက်ညီနေဘူးလို့ကျွန်တော်မြင်တယ်။အဲ့လိုဖြစ်တဲ့အခါမှာဒါဒီငြိမ်းချမ်းရေးတကယ်ကိုနိုင်ငံရေးစိတ်ဆန္ဒရှိရှိနဲ့ငြိမ်းချမ်းရေးတကယ်လိုချင်လို့လုပ်နေတာမဟုတ်ဘူးလို့တော့ကျွန်တော်သုံးသပ်မိတယ်။
ခါအမျိုးသားတိုးတက်ရေးပါတီကတိုင်းတုံမျိုးနဲ့ဒုဥက္ကဋ္ဌဖြစ်တဲ့ဒေါ်တလီနာကတော့ငြိမ်းချမ်းရေးမှာအမျိုးသမီးတွေပုံမပါဝင်လာနိုင်ဖို့အစိုးရအနေနဲ့ဒီထက်ပိုအားပေးတင်တယ်လို့ပြောဆိုလိုက်ပါတယ်။သုံးဆရာခန့်လို့ပြောနေတာပဲဒါပေမဲ့အမျိုးသမီးတွေကပြည့်မီလာနိုင်ခြင်းမရှိဘူးအဖက်ဖက်ကခုနပြောသလိုပဲကျမတို့ကစိန်ခေါ်မှုတွေများတဲ့အတွက်ဒီစိန်ခေါ်မှုတွေလျှော့ချနိုင်မှသ
ဒီပြည်နယ်မှာပို့ပြီးတော့ထိခိုက်ခံရတာကမြို့သမီးမျိုးကိုလက်ရှိငြိမ်ငြိမ်ဖြစ်စင်မှာထည့်သွင်းနိုင်မှုကြိုးပမ်းသွားမယ်လို့လည်းမြန်မာမျိုးသမီးများအဖွဲ့ချုပ်ကဆိုထားပါတယ်ရှင်။မမေခါသတင်းပေးပို့ထားတာပါ။ အခုဆက်ပြီးတော့မြေယာဥပဒေကိုပဲဖြတ်ပေးဖို့ကချင်ရှမ်းမြောင်စစ်ဆောင်တိုင်းသားတွေကတောင်းဆိုလိုက်တဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။မြမဆွေရွာကထုတ်ပြန်လိုက်တဲ့မြေလွတ်မြေလက်မြေရိုင်းစီမံခန့်ခွဲမှုဥပဒေကိုပြန်လည်ပဲဖြတ်ပေးဖို့ပဋိပက္ခဒေသရင်ကြီးရွာတွေကနေထွက်ပြေးတိမ်းရှောင်နေရတဲ့တိုင်းရင်းသားဒုက္ခသည်တွေကတောင်းဆိုပါတယ်။အောက်တိုဘာလ30ရက်နေ့ကထုတ်ပြန်တဲ့အစိ
တဲ့အခြေအနေတစ်ခုဖြစ်နေပါတယ်။ VOA သတင်းတော်ကိုနိုင်ကွန်းအင်ကသတင်းပေးပို့ထားပါရဲ့ရှင်
။ဟုတ်ကဲ့ပါ။အစိုးရကနေထုတ်ပြန်ထားတဲ့မြေလွတ်မြေလပ်မြေရန်စီမံခန့်ခွဲမှုဥပဒေကိုတချင်းပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကပြည်တွင်းနေရဆွန့်ခွာသိမ်းရှောင်နေကြရတဲ့ IDP တွေကနေပယ်ဖျက်ဖို့တောင်းဆိုခဲ့ကြတာပါ။မြေလွတ်မြေလပ်မြေရန်စီမံခန့်ခွဲမှုဥပဒေကြောင့်စစ်ဘေးရှောင်နေရတဲ့တိုင်းဒါတွေအနေနဲ့စိုးရိမ်နေရတဲ့အခြေအနေဖြစ်လာလို့ဒီဥပဒေကိုကန့်ကွက်ရတာဆိုပြီးကချင်းပြည်နယ်ဝိုင်းမော်မြို့နယ်မြေယာကာကွယ်ရေးကော်မတီလက်ထောက်တာဝန်ခံဦးသူနန်က VOA ကိုပြောပါတယ
်။မသာချင်းတိုင်းနဲ့ကျွန်တော်တို့ရဲ့အေးရွာတွေကျွန်တော်တို့မြေယာတွေဥစ္စာတွေအားလုံးကိုကျွန်တော်တို့ဆုံးခွာခေရကြပါတယ်။ကျွန်တော်တို့ဒီ IDP တွေအတက်တော့တာသူ့ခွေးရဲမှာတခါချိုးပေါက်ခံရပြီးသားလူတွေဖြစ်ပါတယ်။မျောလင်းချက်တို့လို့ကျွန်တော်တို့ရဲ့ဒီနေရာပဲကြံပါတော့တယ်ဒီနေရာကိုအခုကဒီ6လအတွင်းမပုံတင်ရမယ်မတင်လို့ရှိရင်ပုံတန်ဖြစ်စေငွေတန်ဖြစ်စေဆိုတဲ့ဟာပြန်ပေါ်လာတော့ဒါကျွန်တော်တို့ IDP တွေရဲ့သုံးရင်ဆက်တွေကတအားများလာပါတယ်လက်ရှိမှာကျွန်တော်တို့ IDP တွေဆင့်ခွာထားစေရတဲ့နေရာတွေမှာကုမ္ပဏီတွေပေါ့တရုတ်ကြီးရှုံးမပြောကုမ္ပဏီတခြားဒီကုန်ဒီရမရဘတချို့နေရာဒေသတွေမှာဝင်ရောက်လာနေပြီဖြစ်ပါတယ
်လက်ရှိကချင်းပြည်နယ်နဲ့ရှမ်းပြည်နယ်မှာအစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခကြောင့်နေရာကနေစုခွန်နေရာတို့တသိန်း2000ခန့်ရှိနေပြီဒေသခံတွေရဲ့ခြံထားခဲ့တဲ့မိရာတွေကိုကုမ္ပဏီတွေကနေရှောက်ထားသိမ်းယူပြီးစိုက်ပျိုးရေးလှုပ်ဆောင်လာတဲ့အခြေအနေတွေကြောင့်ဒေသခံတွေစိုးရိမ်မှုတွေတိုးပွားလာနေတာပါမြေလွတ်မြေလပ်မြေရန်ဥပဒေကိုစက်တင်ဘာလ17ရက်နေ့မှာအစိုးရကပြဋ္ဌာန်းလိုက်တာဖြစ်ပြီးဒီဥပဒေကိုပြဋ္ဌာန်းပြီး6လအတွင်းမှာစိုက်ပျိုးရေးလုပ်ကိုင်သူတွေကသက်ဆိုင်ရာစီမံခန့်ခွဲရေးကော်မတီကိုလုပ်ပိုင်ခွင့်လာရောက်ရှောက်ဆားရမယ်လို့လဲစီမံခန့်ခွဲရေးဗဟိုကော်မတီကအောက်တိုဘာလ30ရက်နေ့မှာထုတ်ပြန်ထားပါတယ်။တိုင်းဒေသတွေမှာမြေယာတွေကိုသမအူချလုပ်ကိုင်နေတာဖြစ်လို့မြေလွတ်မြေလပ်မရှိဘူးလို့ဦးသူနန်ကဆိုပါတယ်
။ကျွန်တော်တို့ဒီဘိုးသေးဘောင်စင်ပေါ့အသက်ဆက်ပေါ့ဒီနေနဲ့ဒီနေအဲ့လိုမျိုးဆိုပြီးမှဟိုအတော်ထိန်ထိန်နဲ့စတဲ့နဲ့ဆိုင်ချင်းနဲ့ဆွေးကြောင်းတောင်ရစနစ်တွေလောက်တဲ့နေရာတွေလောက်အဲ့လိုမျိုးနဲ့ကျွန်တော်စနစ်ကလောက်ကင်စားတော့ခဲ့တယ်အဲ့တော့မြေလို့မြေလက်မြေရင်းဆိုတယ်မရှိဘူးနေရာတွေကတကယ်လို့ဥပဒေတွေသိမ်းယူသွားမယ်ဆိုလို့ရှိရင်ဒါကျွန်တော်တို့တိုင်းဒေသတွေကနေပြန်ရှိတော့ဘူးစစ်ဆောင်တွေ IDP တွေကအခုကန့်ထဲမှာနေနေရတယ်တစ်သက်လုံးကန့်ထဲမှာပဲကျွန်တော်တို့ဘဝကိုဆက်လိုက်မလားဘူး
လက်ရှိတိုင်းဒေသတွင်းမှာလက်နက်ကင်ဖွဲ့တွေကနေမြေရန်နဲ့ပတ်သက်ပြီးဥပဒေတွေပြဋ္ဌာန်းထားမှုတွေရှိနေသလိုအစိုးရရဲ့မြေလွတ်မြေလပ်မြေရန်စီမံခန့်ခွဲမှုဥပဒေအတည်ပြုလာရင်အခြေအနေတွေပုံမှုရှုပ်သွေးစေနိုင်တယ်လို့လည်းဦးသူနန်ကဆိုပါတယ
်။ဒီမြေလွတ်မြေလပ်ဥပဒေကတည်းကဖက်ဒရယ်ဒီမိုကရေစီဆိုတဲ့ဒီကျွန်တော်တို့ရဲ့တိုင်းဒေသတွေအပေါ်မှာရှိခံတဲ့အနေတွေမှာပြသလာမယ်ဆိုရင်တော့ဒီတိုင်းဒေသတွေကလည်းဒီမြန်ဆိုင်ရေးတိုင်းဆိုင်ရာတွေမှာတရားနဲ့တရားယုံကြည်မှုတွေပြီးရင်အလိပခတွေဒီဒီမှပြက်တနာတွေများလာမယ်လို့မျိုးကဒီလိုလဲနေမိပ
ါလေရမြေစိုက်ပျိုးလုပ်ကင်သူတွေဟာတပ်ဆိုင်ရာစီမံခန့်ခွဲရေးကော်မတီကိုလုပ်ပိုင်ခွင့်လာရောက်ရှောက်ထားရမယ်လို့အစိုးရကလည်းကြေညာထားပေမဲ့ Mia Mabung, Shapo, Kakashin, Elu, Shamil, Miapan, Kukai Munet, Sichang Sakani, Solashi Konga Suare.
Tomorrow, Shamia Maga, Kuvashi, Pagradi, and the Chimney says, or Ku A Uki, Trela, or Tomaroga, the Loma and Mabung in Pusula, Tomaroma, Kakari, and Nashi, Taki, Tomorrow, and Niati, Dadima, Sumsoma, and I am doing it, Chipuwa.
ကျွန်တော်ကလက်ပံစားတော့လာတဲ့နေရာတွေရှိတယ်အစိုးရကနေထုတ်ပြန်ခဲ့တဲ့မြေလူမြေလမြေရိုင်း2018ခုလုံးဝဖြတ်သိမ်းတဲ့နယ်လို့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကဆစ်ဆောင်တိုင်းသားတွေကနေကန့်ကွက်ပြီးဒီဥပဒေကိုဖြတ်သိမ်းဖို့တင့်ကြောင်းမနေ့ကကြေညာချက်ထုတ်ပြန်တောင်းဆိုထားကြပါတယ်ကချင်ပြည်နယ်မြေကြီးနယ်မြို့နယ်မှာကျင်းပနေတဲ့ညီညွတ်တော်တိုင်းသားလူမျိုးများမဟ
င်ကုန်းအိမ်မှာရှင်အခုဆက်ပြီးတော့ဒုတိယကမ္ဘာစစ်တုံးစီးရုံတစ်ခုကိုစကိုင်းတိုင်းဒေသကြီးအတွင်းမှာရှာဖွေတွေ့ရှိတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်ဒုတိယကမ္ဘာစစ်ကာလကအသုံးပြုခဲ့တဲ့ဂျပန်စစ်တပ်ရဲ့မြေအောက်စစ်ဆေးရုံတစ်ခုကိုစကိုင်းတိုင်းဒေသကြီးမှာတွေ့ရှိထားပြီးဒေသရင်းခီးသွွားလုပ်ငန်းမှာပြည်ရင်းပြည်ပခီးစွဲတွေကိုဆွဲဆောင်နိုင်ရေးအတွက်အထူးဖော်ဖို့ပြင်ဆင်နေပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်
။ဟုတ်ကဲ့ဂျပန်စစ်တပ်ကဒုတိယကမ္ဘာစစ်ကာလမှာအသုံးပြုခဲ့တဲ့မြေအောက်စစ်ဆေးရုံဟာအင်းတော်မျိုးမြစ်တပ်ရက်ကွက်အနီးမှာတွေ့ရှိထားတာဖြစ်ပြီးအင်္ဂလိပ်နဲ့တိုက်ခိုက်ခဲ့တဲ့အင်ဖာစစ်ပွဲမှာဒဏ်ရာရတဲ့ဂျပန်စစ်သည်တွေကိုလေရင်နဲ့တည်ယူကူတာခဲ့တဲ့နေရာအဖြစ်ဒေသခံတွေကယူဆထားပါတယ်။မြေအောက်စစ်ဆေးရုံကိုစကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်ရဲ့လမ်းညွှန်မှုအရဒီလ25ရက်နေ့ကရှာဖွေတွေ့ရှိခဲ့ကြောင်းအင်းတော်မျိုးနယ်ကတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးတန်ဝင်းကအခုလိုပြောပါတယ်
။အဲဒီဒီကွာစစ်ပွဲမှာစစ်ပန်တွေကနေပြီးတော့မှမြေအောက်စစ်ဆေးရုံမြေအောက်စစ်ဆေးရုံတိုက်ခိုက်ခဲ့တယ်လို့ကြားနေကြတာရတာရှိလဲရှိပါတယ်။အဲ့တော့ရှိနေတော့နိုင်ငံတကာကြီးကတာမီဥဆောင်ပြီးတော့မှဒီအီဒိုတိုဒီဆိုင်ကိုပုံဖော်မယ်ဆိုတော့အဲ့ဒီပြီးပေါင်းပုံဖော်ကြဖို့အဲ့လိုစိတ်ကူးရလာကြတာနဲ့အဲ့ဒါခြာရင်းနဲ့အခုတွေ့ကြပါဗျနိုင်ငံကြီးရဲ့အဆင့်တွေတက်ဆိုင်ရာဝန်ကြီးဌာနတွေလာပြီးကြည့်တဲ့အခါသွားနိုင်အောင်လို့ကာလန်ကြီးပေါက်လိုက်တာပေါက်လိုက်တဲ့အခါမှာစေးလုံးလုတ်ပြောတဲ့အုပ်လုံးတစ်ခုပြန်တွေ့တာပေါ့နော်အဲ့ဒါမှာကျွန်တော်တို့ကကျွန်တော်တို့ဆက်ကြည့်နေရင်ပြည့်စည်းပုံမှာစိုးလို့မို့အဲ့ဒီအစတိုင်းနဲ့ထားပြီးတော့မှအဲကျွန်တော်တို့တက်ဆိုင်ရာဝန်ကြီးဌာနကပြမစူးစမ်းနေအောင်ဆိုပြီးအမှတ်ချက်ထားလာတယ်ကြောင့
်ဂျပန်မြေအောက်စစ်ဆေးရုံလို့ယူဆတဲ့အစိပ်ပိုင်းတချို့ကိုဒေတာအန်တာပိုင်းတွေကတူးဖော်ထားပြီးကြံစိပ်ပိုင်းအလုံးကိုတော့ကျွမ်းကျင်ပညာရှင်တွေနဲ့တိုင်ပင်ညှိနှိုင်းပြီးမှတူးဖော်သွားမယ်လို့သိရပါတယ်။အင်းတော်ကဂျပန်မြေအောက်စစ်ဆေးရုံကိုတူးဖော်နိုင်ခဲ့ရင်အခြားဒုတိယကမ္ဘာစစ်ကထင်ရှားတဲ့အထိတ်မှတ်နေရာတွေနဲ့အတူနိုင်ငံတကာကလေ့လာသူတွေခီးသွွားတွေကိုဆွဲဆောင်နိုင်မယ်လို့မျှော်လင့်ထားကြောင်းလည်းဦးတန်ဝင်းကပြောပါတယ
်။ကျွန်တော်တို့တစ်ခါမှာကျတော့တော့အော်ရဲ့အင်ဂျင်စီကဟောကဆက်ရေးဆက်ကြည့်လေအတူနေသွားတဲ့အင်ဂျင်စီနဲ့ဟုတ်တယ်အဲ့အင်ဂျင်တို့ဆင်းကျွန်တော်အင်တော်ဒီစီယိုဟိုဒါလေးလာနိုင်တယ်နောက်ပြီးတော့ကျွန်တော်တို့အင်တော်ကလည်း9မိုင်ဝေးတဲ့ပြည်တွင်မှာစပန်7မီလီယံခွင့်ကြီးရှိမယ်အဲ့ဒါလေးကိုလေ့လာနိုင်တယ်နောက်ပြီးတော့မှဒီကျွန်တော်တို့မော်လူးမှာ 5GB ပြုတ်ခေါ်တဲ့စနစ်ခံတာကြီးပေါ့ဗျာအဲ့ဒီဟာကြီးကိုလေ့လာနိုင်တယ်အဲ့ဒါအဲ့တော့တို့ပြည်ပစီးသွားပြီးဟိုဆက်ဆောင်မဲ့ခိုင်ကနာတစ်ခုကိုကျွန်တော်တို့ဒါကတိုင်းရည်ကြောမြင်ထားတာပေါ့လေ
ပြည်တွင်းခီးသွွားတွေအတွက်ဆိုရင်မန်လေကမန်လေဆရာတော်ကြီးရဲ့ယုတ်ကလတ်နဲ့ပြတိုက်ဗမောက်ကဇလုံတော်အင်းတော်ကမြမပြည်မှာတတိယအကြီးဆုံးရေကျူအိုင်ဖြစ်တဲ့အင်းတော်လေးရေအိုင်စရတွေဟာအထင်ကရရှိကြောင်းပြောပါတယ်စကိုင်းတိုင်းဒေသကြီးအစိုးရကတော့အင်းတော်မျိုးကဂျပန်စစ်ဆေးရုံကိုတူးဖော်ရေးအတွက်ကွင်းစင်းလေ့လာနိုင်ဖို့ရှေဟောင်းတုတေသနနဲ့အမျိုးသားပြတိုက်ဦးစီးဌာနစကိုင်းဌာနခွဲကိုညွှန်ကြားထားကြောင်းစကိုင်းဌာနကွဲကလက်ထောက်ညွှန်ကြားရမှုဦးတမောင်ထွေးကပြောပါတယ်
။ကိုလို့စီကဒီနေ့မှစာဝင်လာတာ။အဲဘာလို့ဒီနေ့အကိုလို့ဌာနကတော့ဒီတိုင်းကြားရေးကနေမှဒီကွင်းစင်ကြီးဖို့ဆိုညွှန်ကြားတာလည်းစာဝင်လာတာ။အဲဘာအကိုလို့ဘက်ကနေကွင်းစင်မှာကွင်းစင်ပြီးလို့ရှိရင်ဒီတွေ့ရှိချက်တွေကိုသူတို့ဒီတိုင်းကြားရေးဆိုတာအဖွဲ့ကိုကိုလို့ဝင်ကြီးဌာနကိုတင်ပြပေးရမှာပေါ့။အဲဒီတင်စားချက်ပေါ်မှာသူတို့ဟိုတူးမဲ့ဆိုတဲ့ဆက်ပြီးသူတို့ရဲ့ညွှန်ကြားချက်ကိုကိုတို့ကဆက်လုပ်ပေးရမှာပေါ့။
အင်းတော်မျိုးကဂျပန်စစ်ဆေးရုံဟာ1942ခုနှစ်ကနေ44ခုနှစ်အတွင်းအသုံးပြုခဲ့ကြောင်းနဲ့မော်လူးကဗိုလ်မှူးချုပ်ဝင်းဂိတ်တည်ထောင်ခဲ့တဲ့ White City ခံတပ်မျိုးကိုတော့1944ခုနှစ်ကတည်ဆောက်ခဲ့ကြောင်းသတိမှတ်တမ်းတချို့မှာဖော်ပြထားပါတယ်ဒီဒေတာကိုတော့အရင်ကဂျပန်အယူကောက်အဖွဲ့တွေလာရောက်လေးရှိပြီးနှစ်စဉ်လိုကြာဆုံးစစ်တီတွေအတွက်စုတောင်းတာတွေရှိသလိုမော်လူးမြို့ White City ခံတပ်မြို့မှာတော့ချင်းတစ်ပြတိုင်းနဲ့ကြောက်တိုင်တွေဖွင့်လက်စိုက်ထူထားတာတွေရှိပါတယ်
ကိုမိုးစောသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့ရှမ်းပြည်နယ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ရှမ်းပြည်နယ်တောင်ကြီးမြို့ကဗိုလ်ချုပ်ပန်းချီနယ်မှာနိုင်ငံတကာလူ့ခွင့်ရေးနေ့ကျင်းပဖို့အစီအစဉ်ကိုမြို့နယ်စီပင်ကကျင်းပခွင့်မပေးဘူးလို့သိရပါဗျ။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကအဲ့ဒီနေရာမှာပဲတပ်မတော်ထောက်ခံပွဲကိုကျင်းပခဲ့တာပါ။ဒါကြောင့်အခုနိုင်ငံတကာလူ့ခွင့်ရေးနေ့ကျင်းပခွင့်မပေးတဲ့အပေါ်လူ့ခွင့်ရေးလှုပ်ရှားသူတွေကတော့ဆိုင်ရာတာဝန်ရှိသူတွေကိုဝေဖန်ပြစ်တင်ကြပါတယ်။ VOA သတင်းတော်ကိုကောင်းဆန်ဟင်းကစုံစမ်းမေးမြန်းသတင်းပို့ထားပါတယ်ရှင်
။ဒီမလာဆယ်ရနေ့မှာကြောက်ရွံ့တဲ့နိုင်ငံတကာလူ့ခွင့်ရေးနေ့ကိုနှစ်စဉ်လိုလိုပဲတောင်ကြီးမြို့ဗိုလ်ချုပ်ပန်းချီမှာကျင်းပခဲ့ပေမဲ့ဒီနေ့မှာတော့ကျင်းပခွင့်မပေးပါဘူး။မြို့နယ်စီပင်ကလောက်ခွင့်မပေးတာလို့ Human Rights Educator Network ရဲ့တောင်ကြီးမြို့တာဝန်ခံမန်းနှင်းနန္ဒအောင်ကပြောပါရယ်။
26ရက်နေ့ဒိတ်နဲ့ကျမတို့ကစတင်တယ်စတင်တော့အခု26ရက်နေ့မှာဟိုဒီပို့ထုတ်ပန်းချီအသုံးပြုခွင့်မပေးဘူးဆိုပြီးမှပြန်ကြလာတယ်ပေါ့နော်အဲ့ဒီမှာကျမတို့စာကဘယ်ဟိုရောက်သွားလဲဆိုတာကိုကျမတို့လိုက်တဲ့အခါမှာဟိုအောက်ကစီပင်ဝင်ကြီးကိုတောင်မဖြတ်သေးပဲနဲ့မြို့နယ်ကနေစာထွက်လိုက်တာဖြစ်တယ်ပေါ့အစိုးရရောင်းကနေထွက်ရမယ့်ကိစ္စကမြို့နယ်ကနေစာထွက်လိုက်တာလည်းဖြစ်တယ်ပေါ့အဲ့နဲ့ကျမတို့ဒီအခွင့်အရေးကြီးကနေဒီမှာကျမတို့ကဒီဟာကိုပြန်လဲရှင်းလင်းပေးဖို့နဲ့ပြန်လဲဟိုဘာကိစ္စကျမတို့ခွင့်မပြုရလဲပေါ့နော်အဲ့ဒါကိုပြန်လဲရှင်းလင်းပေးဖို့နဲ့ဟိုပြန်လဲခွင့်ပြုပေးပါဆိုပြီးမှမနေ့ကနေ26ရက်ဒိတ်နဲ့စတင်ထားတယ
်ပြီးခဲ့တဲ့သတင်းပကတောင်ကြီးမြို့မှာဈေးမှာမပေါက်ကွဲသေးတဲ့ဘုံတလုံးတွေ့ခဲ့တာကြောင့်လုံခြုံရေးစိုးရိမ်ချက်တွေလည်းဖြစ်နိုင်တယ်လို့ယူဆစရာရှိပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့အပတ်တွင်းကပဲတမန်တော်ထောက်ခံပွဲဆန္ဒပြမှုတွေကိုအဲ့ဒီဗိုလ်ချုပ်ပန်းချီတွင်မှာပဲပြုလုပ်ခဲ့တာကြောင့်နိုင်ငံကလူ့ခွင့်ရေးနဲ့လူ့ခွင့်မပြုတဲ့အပေါ်မှာလူ့ခွင့်ရေးလောက်ချသူတွေကဝေဖန်ပြောဆိုမှုတွေရှိပါတယ်။ရှမ်းပြည်နယ်နိုင်ငံအရေးဥဆောင်လှုပ်ရှားနေတဲ့ဥတမောင်တိုးကတော့အခုလိုနှစ်စဉ်ကျင်းပလာရကနေကျင်းပခွင့်ပိတ်ပင်လိုက်တာဟာနိုင်ငံရေးကြောင့်ဖြစ်တယ်လို့အခုလိုသုံးသပ်လိုက်ပါတယ်
။ဟာဟိုနိုင်ငံရေးကပဲပြောမယ်ဆိုတော့နော်။ဒါဆိုတော့စီပယ်ဝန်ကြီးတို့ဝန်ကြီးချုပ်တော့ RNB ကဝန်ကြီးတွေဝန်ကြီးချုပ်တယ်လေ။အဲဒါသူတို့ကဒီစိတ်ဆောင်မဖြစ်ရှင်းလားဆိုသူတို့သိခါကြားမယ်လေ။အဲ့တော့ပြည်သူနဲ့ဒီ MNB အစိုးရနဲ့ဟိုပြည်သူနဲ့ရန်တိုက်တာလို့ပဲဆင်းတယ်ကျွန်တော်က
တောင်ကြီးမြို့မှာရှိတဲ့အခြားအရက်ဘက်အဖွဲ့အစည်းတွေပေါင်းပြီးမြို့နယ်စီပင်ကနေခွင့်ပြုချက်မရချင်းကိုပြန်လည်ရှင်းလင်းပေးဖို့နဲ့ပွဲပြုလုပ်ခွင့်ပေးဖို့ရှမ်းပြည်နယ်ဝန်ကြီးချုပ်စီမှာစာတင်ထားကြတာပါနိုင်ငံအနေနဲ့လူ့ခွင့်ရေးဆိုင်ရာလှုပ်ရှားမှုတွေကိုပြုလုပ်နေတဲ့ Human Rights Educator Network အနေနဲ့တောင်ကြီးမြို့မှာလူ့ခွင့်ရေးနဲ့အခမ်းအနားကို2016ခုနှစ်မှာစတင်ဥဆောင်ကျင်းပလာခဲ့တာပဲဖြစ်ပါတယ်ခင်ဗျာ
သရရှင်များရှင်မြန်မာနိုင်ငံမှာရက်ဆက်လူမှုအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေပေါ်ဖြစ်နေမှုတွေဟာစစ်ဆေးရတွေလက်ထက်ကအခြေအနေကိုဥတည်နေပြီလို့ဒီသတင်းဖတ်ချက်ထုတ်ပြန်လိုက်တဲ့အရက်ဖက်လူခွင့်ရေးဆိုင်ရာအစင်ကံစာကဖော်ပြပါဗျ။မြန်မာနိုင်ငံမှာအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လှုပ်ရှားသူတွေရဲ့အခန်းကဏ္ဍကျော်ပါလာနေပါပြီလား။ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာအရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေရဲ့အခန်းကဏ္ဍဘလောက်ထိအရေးကြီးပါသလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။အရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေဘယ်လိုအခန်းကဏ္ဍကနေဘယ်လိုပုံစံနဲ့ပါဝင်စီခြင်းသလဲဆိုတာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-9995 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်ရမပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ချားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးဖို့ချားနိုင်ပါတယ်။ဒီနေ့ညတရက်လေးလိုက်စီစဉ်ကပြုဆိုပါရစေ
။VOA American တန်ရဲ့တရက်လေးလိုက်စီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။ VOA ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့မြန်မာလူထုနဲ့ကျန်းမာရေးဥကြောဇန်တာရဲ့မြန်မာရေးသုံးသပ်ချက်နဲ့အားကစားသတင်းလွှာတွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွတ်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ငင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့2018ခုနှစ်နိုဝင်ဘာလ28ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာအစားအသောက်တွေမှာစိုးစိမ်းနဲ့ဓာတုဈေးဝပစ္စည်းတွေထည့်သွင်းလာတာဟာစားသုံးသူတွေအတွက်အန္တရာယ်ဖြစ်စေတဲ့အကြောင်းနဲ့မြမရေးသုံးသက်ချက်မှာတော့
ဒီစားဖုံးဖြူရေးကိုကြီးရပြီးတော့လာလောက်တာမဟုတ်ပင်မဲ့လေဆဲယုံတွေအလုံယုံတွေထူထောင်လာကြလို့ရှိရင်ဒီဆဲယုံအလုံယုံတွေမှာ
ကြောက်ဖြူစီပွားရေးစုံနဲ့ဒေသဖုံးဖြူရေးအလားအလာပေါ်မှာကြောက်ဖြူမဲဆန္ဒနဲ့အမှတ်နဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥပရှင်နဲ့ဥကြောဇန်တာတို့ဆွေးနွေးသုံးသက်တင်ပြထားတာကိုနားဆင်ရမှာပါဒါပြင်အားကစားသတင်းအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးသွားပါမယ်။စားသုံးသူတွေကိုဆွဲဆောင်နိုင်ဖို့အတွက်အစားအသောက်တွေမှာစိုးစိမ်းနဲ့ဓာတုဗေဒပစ္စည်းတွေကိုထည့်သွင်းလာတာကစားသုံးသူတွေအတွက်အန္တရာယ်ဖြစ်စေသလိုနာတာရှည်ရောဂါတွေကိုလည်းဖြစ်စေနိုင်ပါတယ်။အပြည့်အစုံကိုဒေါက်တာတန့်စောကလူလူနဲ့ကျမ်းမာရေးအစီအစဉ်မှာတင်ပြပေးထားပါရဲ့ရှင်။
မိမိတို့ထုတ်လို့ရောင်းချတဲ့အစားအသောက်တွေကိုစားခြင်းစိတ်တွေပိုပြီးဖြစ်ပေါ်စေဖို့နဲ့ကြာရှည်ခံစေဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့အတူစိုးစိမ်းတဲ့ဓာတုဗေဒပစ္စည်းတွေထည့်သွင်းထုတ်လုပ်လာကြပါတယ်။အစားအသောက်တွေမှာစိုးစိမ်းတဲ့ဓာတုဗေဒပစ္စည်းတွေထည့်သွင်းထုတ်လုပ်လာခြင်းဟာစားသုံးသူတွေမှာနာတရှည်ရောဂါတွေကိုဖြစ်ပေါ်ခံစားရစေနိုင်တာကြောင့်ပြုလို့ရောင်းချဖို့မသင့်တော်ဘူးလို့ကျွမ်းကျင်သူတွေကပြောကြပါတယ်။ကျွန်တော်တို့နေ့စဉ်စားသောက်နေတဲ့အစားအသောက်တွေထဲမှာစိုးစိမ်းတဲ့ဓာတုဗေဒပစ္စည်းတွေဘယ်လောက်ပါဝင်နေလဲဆိုတာကိုတိတိကျကျစစ်ဆေးဖော်ထုတ်ထားတာတွေမရှိသေးပေမဲ့နိုင်ငံပိုင်သတင်းစာမီဒီယာတွေမှာတွေ့ရှိနေရတဲ့ကြေညာချက်တွေအရအစားအသောက်တွေမှာစိုးစိမ်းတဲ့ဓာတုဗေဒပစ္စည်းပါဝင်မှုတွေဟာတိတိတသာမြင့်တက်လျက်ရှိတယ်လို့အထွေထွေရောဂါအထူးကဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ်
။သတင်းစာတွေထဲမှာဒီပြည်သည့်စားသောက်တွေကနော်ဟိုခွင့်မပြုထားတဲ့စိုးစိမ်းတွေပါဝင်နေတယ်။နော်ဒါမှမဟုတ်ရင်လူတွေအနေနဲ့ရှိတဲ့ဓာတုဗေဒပစ္စည်းတွေပါဝင်နေတယ်ဆိုပြီးတော့ဆရာတို့မကြာခဏတွေ့နေရတယ်ပေါ့နော်။အဲဒါကြောင့်မလို့အရင်ခေတ်ကာလထက်ဆိုင်တော့အခုခေတ်ကာလမှာဒီစိုးစိမ်းနဲ့ဓာတုပစ္စည်းတွေစားသောက်ထဲမှာပါဝင်မှုတော့မြင့်မားလာတယ်လို့ပဲဆရာတို့ကထင်မြင်ယူဆမိပါတယ
်။အစားအသောက်တွေမှာသုံးဖို့ဆိုပြီးစိုးစိမ်းတချို့ကိုခွင့်ပြုထားတယ်ဆိုပေမဲ့ခွင့်ပြုထားတဲ့စိုးစိမ်းတွေကိုတော့ပမာဏများများစားသုံးမိမယ်ဆိုရင်ကျန်းမာရေးကိုထိခိုက်စေနိုင်ပါတယ်။ဝချေကျုံမြတ်တစ်ခုတည်းကိုသာကြည့်တဲ့စားတော့ထုတ်လို့သူတို့ဟာခွင့်ပြုထားတဲ့စူးစိတွေထက်ပိုပြင်းထန်ပြီးစားတော့မှုလုံးဝမသိမ့်တော့တဲ့စူးစိတွေကိုပါထည့်သွင်းထုတ်လို့လာကြတာကြောင့်အစားတော့တွေကိုရွေးချယ်စားသုံးတော့မယ်ဆိုရင်တာမန်ထက်ပိုပြီးတောက်ပြောင်လှပတဲ့အစားအစာတွေကိုသတိပြုရှောင်ကျဉ်သင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။စူးစိဆိုတဲ့အခါမှာဆရာတို့ကဒီစားတော့ထဲမှာထည့်ရတဲ့စူးစိမျိုးစားရှိတယ်ပေါ့နော်။အဲ့ဒါဈေးကြီးတဲ့အခါကျတော့ဒီလုပ်ငန်းရှင်တွေအနေနဲ့ကဒီအရာအဝတ်ထည့်စူးစိလိုမျိုးနော်အဲလိုအသုံးမပြုရတဲ့စိုးစိတွေကိုထည့်ပြီးသုံးဆွဲလို့ပဲဆရာတို့သတင်းစာထဲမှာကြော်ညာနေတွေ့ကြတာ哦နော်အဲတော့အကောင်းဆုံးကတော့ဒီအဝတ်ထည့်စိုးစိမှမဟုတ်ဘူးပေါ့နော်ဒီစားတော့မှထည့်တဲ့စိုးစိလည်းပဲပမာဏများလို့ရှိရင်ကီမီကယ်တွေပဲဖြစ်တဲ့အတွက်ဒါမစားသုံးသင့်တာပိုကောင်းတယ်ပေါ့ဒါကြောင့်မို့ဆရာတို့အစားတော့ရွေးချယ်တဲ့အခါမှာအယောင်နေနော်အယောင်နေတောက်တောက်ပြောင်ပြောင်နီနီရဲရဲတွေဆိုလို့ရှိရင်ဒါတွေကိုဆရာတို့ကရှောင်ကျင်မယ်ပေါ့နော်အဲတော့ဒီလိုအစားတော့ထဲမှာဆိုလို့ရှိရင်ဆရာတို့မြုပ်သီးမဟုတ်ဆိုရင်ဒါသိတယ်နော်အနီအောင်ထည့်ထားတယ်စိုးစေးထည့်ထားတယ်ဆိုပြီးတော့အနီတောက်တောက်တွေဖြစ်နေကိုကဒါလေးတွေမစားသင့်ဘူးပေါ့နော်ဒါကြောင့်ညစ်ပေါ့နော်ပြည့်ဆိုလို့ရှိရင်ဆရာတို့သူ့မူရင်းအယောင်ကအဝါနုနုအဲအဝါအယောင်လေးတွေဖြစ်နေတယ်အနီအောင်စိုးစေးတွေဆိုတာကတော့ဒီစိုးစေးထားတာပေါ့အဲတော့စနေနဲ့ဆိုတဲ့အဝါအယောင်ပြဿနာမဟုတ်တော့လေအနီအောင်နော်စားတောက်တဲ့ထဲမှာမပါတဲ့စိုးသေးလိုမျိုးစိုးထားတဲ့ဟာမျိုးလေးတွေဆိုရင်ဒါလေးကရှောင်ကျဉ်နိုင်ကောင်းတယ်ဒါနမူနာအနေနဲ့ပေါ့နော်ကျန်တဲ့အစားတောက်တွေလည်းဒီလိုပဲအယောင်တွေရိုးစုံတွေနော်အယောင်တွေထည့်ထားမယ်ဒါမျိုးဆိုလို့ရှိရင်ဆရာကစိုးသေးပြင်ရိုးစုံတွေကြတော့ကြာရှည်ကန်နေပါပါတယ်
ဒါကြောင့်မလို့ဒါတွေကကျမကြီးနဲ့ပြည်စုံရဲ့လားဆိုပြီးဆရာတို့ပြန်လဲကြီးစုစစ်စစ်နေဖို့လိုတယ်ပေါ့နော်ဒါကြောင့်ရောင်ပါတဲ့ဟာတွေမစားသင့်ဘူးမပုံမတူတဲ့ကြာရှိခံအောင်ထုတ်လုပ်ထားတဲ့စားတောက်တွေမှာကြာရှိခံအောင်ထည့်သွင်းရတဲ့ဓာတ်ရုပ်ဝိဒါပစ္စည်းတွေပါဝင်ပါတယ်အစားတောက်တွေကိုကြာရှိခံအောင်ထည့်သွင်းရတဲ့ဓာတ်ရုပ်ဝိဒါပစ္စည်းတွေဟာလည်းနာသာရှေရောဂါတွေကိုဖြစ
ဆိုတော့ဒီအလုပ်ရုံတွေအလုပ်ရုံတွေဆိုတာဗီဒီယိုပေါ့နော်အဲ့တော့ဆရာတို့ကြားရှိကံလုပ်ထားတဲ့ပစ္စည်းတွေနော်အဲ့တော့ဝဲဥကြောင်းထဲမှာနော်ရန်စိမ်းလိုမျိုးပါနိုင်တဲ့ဒါကြားရှိကံလုပ်တဲ့ပစ္စည်းတွေဖြစ်တယ်အဲ့လိုပဲကြံတဲ့မုတ်ချောက်တွေနော်ခောက်ဆွဲကြောက်ပြင်းဖြစ်မယ်ဒီလိုအကြာအီးထားနိုင်အောင်လုပ်ထားတဲ့ဆိုတဲ့ကွာသူထဲမှာဒါတို့ပစ္စည်းတွေအနေနဲ့များပါဝင်တ
င်ထားတဲ့စားတောက်တွေကိုရှောင်ကျင်ပြီးတတိဝလန်နဲ့ဟင်းသီးဟင်းရွက်တွေကိုများများစားသုံးပေးမယ်ဆိုရင်ကျမကြီးကောင်းမွန်စေတယ်လို့ခေတ်ဆက်ဆက်မှာဆရာဝန်တွေကလူနာတွေကိုကျမကြီးပညာပေးခဲ့ကြပါလေဒီနေ့ခေတ်မှာတော့တတိဝလန်နဲ့ဟင်းသီးဟင်းရွက်တွေမှာပါဓာတုဗေဒပစ္စည်းပါဝင်မှုတွေမြင့်တက်လာနေတာကြောင့်ဓာတုဗေဒပစ္စည်းကင်းစင်တဲ့ဟင်းသီးဟင်းရွက်နဲ့တတိဝလန်တွေကိုရွေးချယ်စားသုံးပေးဖို့လိုအပ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါလေ
ဒီဒီရဒီနန်ဒီကိုကြီးထွားအောင်သုံးတော့ဓာတ်ကြီးဩဇာเนาะအဲ့ဒီပုံမှာကြားရောက်နိုင်တဲ့ပိုးမွားတွေတတ်တဲ့ပိုးသက်ဆေးဝါးเนาะဒါလေးတွေကလည်းအကျွင်းကြံဒီဒီဒီနန်ဒီမှာကန့်ညိနေမယ်ဆိုလို့ရှိရင်ဆရာတို့ကဒါလူကိုအန္တရာယ်ဖြစ်စေနိုင်တယ်เนาะရေရှည်မှာဆိုတော့ကင်ဆာဖြစ်စေနိုင်တယ်နောက်တစ်ခုကတော့ဒါကတော့ပုံမှန်ဆရာတို့ကကြီးထွားအောင်လုပ်တဲ့ပစ္စည်းတွေပေါ့နောက်တစ်ခုကတော့ဗာလဲဆိုအချိန်မတန်ရင်မှဲ့အောင်လုပ်တဲ့ပစ္စည်းနော်အသီးနံပေါ့ဒါတော့အသီးရွက်ထက်ဆိုင်အသီးနံမှာပို့သုံးရတယ်ပေါ့နော်အဲ့ဒါဒီဒီထိုးစေတဝက်နဲ့ထိုးလိုက်တဲ့ကီမီကယ်စီရှိတဲ့အတူဖြန်းစေတို့အုတ်စေတို့စသည်အားဖြင့်နော်ဆရာတို့ကြားဘူးနေတာလေးတွေရှိတယ်ပေါ့နော်ဒီရာတွေလည်းကီမီကယ်မျိုးစားတွေပဲဖြစ်တဲ့အတွက်ဒီလိုပြုပြင်ထားပြီးတော့မှဲ့အောင်လုပ်ထားတဲ့အသီးရွက်အသီးနံတွေကရေရှည်စားသုံးပြီးမယ်ဆိုရင်ကျန်းမာရေးအတွက်ဒါအနေရရှိတယ်ပေါ့နော
်အစားအသောက်တွေထဲမှာတွေ့ရှိလာတဲ့ဆိုးဆင်းတဲ့ဓာတုပိတပစ္စည်းတွေဟာတဖြည်းဖြည်းများပြားလာနေတာကြောင့်သတိပြုရှောင်ကျဉ်သင့်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါတော်တော်ရှင်တို့အခုနားဆင်ခဲ့ရတဲ့မြမလူထုနဲ့ကျမ်းမာရေးကဏ္ဍကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့ဥကျော်စန်တာရဲ့မြမအေးသုံးသက်ချက်ကိုအလှည့်ပေးကြအောင်ပါ။ကြောက်ဖြူအထူးစီးပွားရေးဆောင်တိဆောက်ရေးပထမအဆင့်စတင်မှုအခြေအနေရှိလာချိန်မှာဒေသခံပြည်သူလူထုရဲ့အနာဂတ်တိုးတက်ဖွံ့ဖြိုးရေးအခြေအနေဘယ်လိုရှိနေပါသလဲ။ဒီလုပ်ငန်းပေါ်ထားရှိတဲ့ဒေသခံတွေရဲ့ဆန္ဒသဘောထားကိုရယူခဲ့ထက်သွင်းစဉ်းစားခဲ့ကြပါရဲ့လား။ကျောက်ဖြူမဲဆန္ဒနဲ့အမတ်နှစ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥပရှင်နဲ့ဥကျော်စန်တာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်ရှင်။
ဥပဒေကလည်းဒီစီးပွားရေးလုပ်တယ်ဆိုတာစီးပွားရှင်တွေကစီးပွားရေးတက်လိုက်တဲ့မြို့မှာအဲ့ဒီမြို့ဒေသကြီးဖွံ့ဖြိုးတိုးတက်ရေးတက်လိုက်တာမှမဟုတ်တာမိမိမြို့နယ်နဲ့လူတွေကသူတို့အကျိုးရှိရတဲ့လာပြီးတော့လုပ်ကြရတဲ့ဟာပဲအခုဒီဒီရုံးနဲ့မမာရှေးရနဲ့ကြာကျုပ်ချုပ်ကြရဲကြာကျုပ်ချုပ်ပြီးတော့ကောက်ဖို့မှာအခုစီးပွားရေးရှင်လုပ်မယ်ဆိုတဲ့ဟာလေအဲ့ဒီကုမ္ပဏီတွေအဓိကအကျိုးရှိတော့သူတို့အကြပ်ပြီးတော့လုပ်ကြမှာပဲ
ဒါပေမဲ့လူတော်တော်များများကဖွံ့ဖြိုးရေးစီမံခန့်ရဲ့လှုပ်ထင်းဟာဒေသအတွက်ဖွံ့ဖြိုးလာမယ်ဒေသမှာအလုပ်ကိုင်ရရလာမယ်ဆိုပြီးတော့အဓိကတွေ့နေကြပါတယ်အဲ့ဒါအကောင့်ဘက်ကပေါ့လေဆိုတော့ဒေသဖွံ့ဖြိုးရေးအတွက်အထောက်အကူမဖြစ်နိုင်ဘူးလို့ယူဆသလားရော
ဒေသဖွံ့ဖြိုးရေးကိုကြီးရပြီးတော့လာလောက်တာမဟုတ်ပေမဲ့လည်းဆက်ယုံတွေအလုပ်ယုံတွေထူထောင်လာကြလို့ရှိရင်ဒီဆက်ယုံအလုပ်ယုံတွေမှာဒေသခံတွေအလုပ်ကိုင်ခွင့်အမ်းရကြတယ်ဒီဆက်ယုံအလုပ်ယုံတွေဒီစီးပွားရေးလုပ်ငန်းတွေအကြောင်းပြီးတော့ခီးတွားလုပ်ငန်းတွေအချင်းချင်းလာကြမယ်ခီးတွဲလုပ်ငန်းမှာပါဝင်လောက်တိုင်းတဲ့လူတွေရောခီးတွဲလုပ်ငန်းကိုပူဆိုတဲ့လူတွေရောဒီဟိုအလောက်တိုင်းခွင့်အမ်းကြီးရရှိလာကြမယ်ဆိုရတော့ဒါနိုင်ငံတကာမှာဒီလိုပဲဖွံ့ဖြိုးတိုးတက်တာကြီးရှိပါတယ်နောက်တစ်ခါစီးပွားရေးလုပ်ငန်းတွေလုပ်လို့ဒီကကလူတွေရဲ့တိတ်ခိုက်မှုဟာပေါ့ social impact တွေကိုပြန်လည်ကုစားတဲ့အနေနဲ့ဖွံ့ဖြိုးလုပ်ငန်းတွေကိုလည်းတင်းတင်းမြောက်ပတ်တဲ့ဥမာလမ်းပေါက်ပေးရယ်တရားစီရင်ရေးဟိုအစီအစဉ်ဒီပိုကောင်းအောင်လုပ်ပြီးရဲစာတင်ကြောင်းဆောက်ပြီးရဲအဲဒီဒီအတူထွားအထောက်ပံ့ဒီအပါဝင်ဒီမူကြီးအထောက်ပံ့ဒီတော့အငယ်ချင်းဒီအတိုင်းမှာပြီးရဲဆရာတော့ကျွန်တော်သိရပါတယ
်ဆိုတော့အခုအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီစီမံကိန်းကိုမဆက်တင်ခင်ပထမဆုံးကတော့ဒေသခံရဲ့သဘောတော့မပါဘူးဆိုပြီးတော့ပြောခဲ့ကြတယ်အခုဒေသခံတွေရဲ့သဘောတော့ဘယ်လိုရယူခဲ့ပါလဲအဲ့ဒါလည်းကျွန်တော်သိချင်တယ်
ဒ
ဒီကံကြီးရဲ့သဘောတရားတော့ပထမ USDB ဆွေးရုံကလည်းအကြီးထားပြီးတော့ကြားရရတယ်မရှိပါဘူးသူဟန်ပြပြီးတော့တပ်ပုံတွေရဲ့ဟိုကကြီးမှတ်တမ်းတွေလောက်အဲ့ဒါတွေနဲ့ပြပြီးတော့လောက်ကြတယ်အဲ့ဒီ
ဒါပေမဲ့ဒီကမှာစီးပွားရေးထူထောင်မှုလုပ်လို့ရှိရင်ဒီကံကြီးအကျိုးစီးပွားကိုကျွန်တော်ပြောပြလို့ပေါ့ကျွန်တော်ဒီအရောက်ဖြစ်တော့လာမယ်ဆိုတာဒီကံကြီးအရောက်တော့ပေါ်ပေါက်ပြပါလေလက်ခံကြပါတယ်ဒါပေမဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အလောက်ကရမယ်ဆိုရင်လည်းကျွန်တော်လောလောကကြားရတာပေါ့လေသူသဖြင့်တရုတ်ကုမ္ပဏီနဲ့လုပ်တဲ့ခါသူထင်မြင်ချက်ကအစအကုန်လုံးကခေါ်လာတယ်ဒီကံကြီ
ဒီနေ့ညနေမှာဥပဒေရှိရဲ့အထူးတိဝါရေးဆိုဥပဒေရှိရဲ့ဒီဥပဒေနဲ့အညီအချို့ရကအင်္ဂါတရီကိုအကာအကွယ်ပေးမယ်စောင့်ရှောက်ပေးမယ်ဆိုလို့ရှိရင်တော့ဥဒီမှာပြဌာန်းချက်ရှိပါတယ်အလောက်ကန်ခွင့်လန်းတဲ့နိုင်ငံတကာယူနီမှုနံမှုတွေလာလို့ရှိရင်မကျွမ်းကျင်တဲ့လုပ်သားတွေကိုချင်းကာလာလိုက်ပဲလို့အချို့သားတွေနဲ့တာဝန်ပြီးခွဲယူပေးရမယ်
နောက်ကျွမ်းကျင်လုပ်သားကြီးအက်စပါဒီဆိုလို့ရှိရင်ဒေတာခံဒီကိုဘယ်လောက်ထိအချိုးသားနဲ့ခံတပ်ပေးရမယ်ဆိုရက်ဥပဒေရဲ့ပြဌာန်းချက်တွေရှိရဲ့ဒီဥပဒေပြဌာန်းချက်တွေနဲ့အညီလောက်တိုင်းကြွားလို့ရှိရင်ဒေတာခံကြီးအခွင့်အရေးတွေရလဲဥပဒေရဲ့ညီရကြမှာပဲဒေတာခံကြီးရဲ့အခွင့်အရေးတွေရရှိလာကြမှာဖြစ်ပါလေဟုတ်ကဲ့အဲ့တော့အခုလောလောဆယ်မှာတော့ကျွန်တော်ကြားနေရမြေသိမ်းတဲ့ကိစ
ก็เรียกว่าเรามีการลีทองเจ้าลาบที่ต้นที่กูตัวที่อะไรกูจะอีกการลีทองเจ้าลาบมาธรรมะตรงนี้เนี่ยที่สิ่งนี้ลงงานเสียไหมที่มีกูต้องเช่าเรือดูดีก็ที่อาชีพมาเช่าลาบลาบเป็นเจ้าผู้ดีกว่าไอ้ดูเช่าลาบลาบเป็นลูกศิษย์ไอ้ดูตัวลูกศิษย์เนี่ยดูดีกูมีต้องอยู่ในเรือดูดีก็ตีไหมตีเนี่ยขายดีดีกว่าเด็กที่เดียวตีมาพอดี แต่เมื่อลงงานเด็กพี่ลามาก็น่าเป็นอันนี้มาตรงนี้มาพี่ลามาแล้วงานนี้มาพี่ลามาแล้วมาดูเลยที่มาดีก็แล้วที่ดูเลยที่กูอากูเด้งอากูเดบีลายามเอเยจีดีก็แล้วเด้งเด้งยากินเลยยามเอสุดมาเลยยามีที่ส่งลูกบีลายาบีก็แล้วเอาลูกไปคุยนั่นดีมีชีพจะไหมยาเย็บประชันดีเนี่ยเด็กดูเด็กที่ว่าลงงานดีลูกแต่มาไม่หูดีมียาดีเป็นยังไงจะเข้ามาเป็นลูกไปคุยนั่นดีทุกท้องบีเนี่ยดูเยาว์ยาดีดีเด็กดีลูก
ลงงานดีมาบ่าวันเดียวลงลูกคนยามไม่สุดที่สิ่งเดียวดีด้านนี้เด็กเด็กเดียวมันยังน่ารักอยู่ก็กูว่าเราดีดีดีน่าเป็นเนี่ยเราจะมาดีลงงานดีพอแล้วไม่สุดเลยดีมากไม่ติดเอาคนเดียวไอ้เราอุบาสินุอาดีดีด้านนี้กูจะดีเวลต์ตัวมาดีไอ้เราอันนั้นนี่ส่งไฟสิบสี่เดือนตัวมาดีกี่จ่ายเต็มจ้าลูกไม่เอาละเนี่ยไม่เต็มจ้าอุระ
จันรู้ดีปัตมาสุเยสดีสุอาเลเทตุงอาเล อันนี้เนี่ยทำอยู่ช่วงนี้แค่ไหนแล้วว่าสองเดือนนี้มาดีด้านนี้จะคิดว่าอันนี้เขาจะพูดด้านนี้มีมุกว่าที่ใครเนี่ยนำมือดีกว่าเนี่ยนั่นนี่อ๋อเราจะพูดอะไรกันเราจะรู้จริงๆถ้าเราดูด้านมาช่วงนี้ปีอาชีวะเลยดีอันนี้ดีช่วงนี้เนี่ยมาเราจะรู้ดีใจเด็กที่จริงๆมีชีวิตเดียวจะรู้ด้านมาเราช่วงนี้เรียกคนนี้คนนั้นดีคนขายดีไม่ต้องดีบ้างว่าพี่มาดีกว่าอยู่ด้านนั้นเนี่ยถ้าคุณมาจะขาดส่งลงมาเราเลือดพร้อมอยู่
เยอะผู้บาดเจ็บดีด้านนี้เยอะดูว่าเช็ดดูว่าลีทามีสองเยอะเป็นเอสุดเลยเอาด้วยจังหวะเพื่อผู้บาดเจ็บลดออกมาดินยาเราไม่ที่อยากพูดเราบ้างสิ่งเดียวลดออกมาดินยาเราที่อยากบาดเจ็บจังหวะดีเจ้าสูดีอันนี้เนี่ยที่มีกล้องมาแล้วมากล้องบุหรี่จะดูเพียงอะไรในจังหวะเพื่อใช้อะไรที่ดีก็มาเอฟซีเจ้าที่ทำให้สุดยอดสิ่งที่ดีด้านนี้เจ้าที่บอกว่าเราอยากเมียเราอยากเมียไปเลี้ยงลูกจังหวะ ช่วงนี้เป็นไรไม่ช่วงนี้ช่วงนี้ก็แบบเลขาไม่รู้ช่วงนี้คนเป็นละช่วงนี้คนมาปีขึ้นยาไปดีเด็กคนนี้ยังช่วยยาดีดีคอยาไปอยู่อาบาลูกแม่ยาลูกแม่ช่วยยาช่วยยาไปปลายกาเลสีเองไอ้เรามีสิ่งจันโอ้บุญยาคันดียาดีไอ้เรามีอะไรจันโอ้ว่าเจ้าบุญยาค่ะจันโอ้มีรู้เชิงใช้อะไรไอ้เราล้อเล่นมาอยู่บ้านเสียงคอนสติทูเอนซ์ก็ไม่ใช่นั่นนี่ก็สนับสนุนก็งั้นเราบัวเราตัวเด็กก็มองน่าไม่ช่วยยา ပြောပြောရှင်းရှင်းမျှော်လင့်နေကြသလားဒီလိုလောလောဆယ်ကြုံရတဲ့အခက်အခဲကိုစဉ်းညစ်နေကြသလားကျွန်တော်ချင်တာကတော့ဒုတိယအဖြစ်ဖြစ်ပါလိမ့်မယ်စဉ်းညစ်နေရမှဖြစ်နေ
ဒီနေရာမှာဥပဒေများမြေကမြေကမြေခေါ်တဲ့ကျွန်တော်ပြောပြချင်တာလေးကိုတစ်ချက်အရင်ပြောလိုက်မယ်ကျွန်တော်ဒီကမှာလောက်ကခွင့်ရမ်းဒီမရှိတဲ့ဒီကလောက်ကအကင်ခွင့်ရမ်းဒီလိုအပ်ပါတယ်အထူးကြီးဝါရီစဉ်ထူထောင်မဲ့ထူးလေးစီနဲ့ကျွန်တော်ကလူလူလာလာကျူဆူရမှာဖြစ်ပါတယ်အဲ့မဲ့ထူးကြီးဝါရီစဉ်ထူထောင်တဲ့ခါထူးကြီးဝါရီစဉ်ဆိုင်ရာဥပဒေနိုင်ငံတကာယဉ်ကျေးမှုနဲ့ဆိုင် ဒီကကံကြီးရဲ့အကျိုးကြီးတဲ့ဒီကိုပန်တီဒီဖို့အဲ့ဒါကအင်မတန်အကျိုးကြီးပါတယ်နိုင်ငံတကာယဉ်ကျေးမှုနဲ့ကုမ္ပဏီကြီးရဲ့ဟိုကျွန်တော်ဘောမှာဌာနမှုမဌာနမှုဆိုရတဲ့ကျွန်တော်ကိုယ်အတွေ့ရရဲ့ဒီဒီဒီဘောမှာအလေးထားမှုနဲ့အဓိကသက်ဆိုင်ပါတယ်ဒီကကံကြီးဒီကတဲ့ဒီကမှာသူကြီးပါရေးရှင်ထူထောင်လာမယ်ဆိုရတဲ့ကြောင့်မလိုလားမနှိမ့်ရတဲ့ပုံစံရှိကြပါဘူးတချို့အခွင့
ดีกว่าเลยมันก็เรื่องดีกว่ามาที่ว่าพงศ์ดีเดียวกันมันเดี๋ยวดีกว่าพงศ์ดีเดียวนี่สิอะไรเช่นนี้ก็ได้ก็เล่นในแบบนี้แต่ในเรื่องดีกว่าแบบที่ว่าพงศ์ดีเดียวนี่สิอะไรเช่นนี้ก็ได้ก็เล่นในแบบนี้แต่ในเรื่องดีกว่าแบบที่ว่าพงศ์ดีเดียวนี่สิอะไรเช่นนี้ก็ได้ก็เล่นในแบบนี้แต่ในเรื่องดีกว่าแบบที่ว่าพงศ์ดีเดียวนี่สิอะไรเช่นนี้ก็ได้ก็เล่นในแบบนี้แต่ในเรื่องดีกว่าแบบที่ว่าพงศ์ดีเดียวนี่สิอะไรเช
ဒီကမေးစရာဖြစ်နေကကုနာလို့ပေါ့အဲ့တော့ဥပစင်အလိုရဆိုကိုနိုင်ငံအစိုးရကဒေသခံတွေအတွက်ဥစားပေးဖို့ကတိကပို့ပြီးရေးကြီးတယ်ဆိုတဲ့အချက်လို့ကျွန်တော်သဘောပေါက်ပါတယ်အဲ့တော့အဲ့အစိုးရကိုလှုပ်တော့ကပြောနိုင်ဘူးလားဗာကြောင့်လဲကျွန်တော်အဲ့ဒါကိုသိစံတရားရှိတယ်ဘာဖြစ်လို့လှုပ်တော့မှပြောမှာဘူးဝန်လေးနေကြတယ်အစိုးရနောက်ပေါအောင်တရားပြောမှာပေါ့အစိုးရလက်ခံအောင်အစိုးရကအမှတ်ခံရအောင်
င်တာပြောလာဆိုလာကြရဲ့လှုပ်လှုပ်ရှားရှားလေးဖြစ်လာကြတဲ့အချိန်မှာကျွန်တော်တို့ကပြည်ဆောင်စုအားရှိရဲ့ကျွန်တော်တို့ကမြေတပ်ပါဒီကလေးဒေါက်တာဆွေရင်ချင်းချင်းကျွန်တော်တိုင်ပင်ပြီးတော့ဒီကိစ္စတွေကိုအခြေပြအနေနဲ့ရင်တင်းနေဆိုတဲ့ဟာရောဟိုတာမအဖြစ်ကျွန်တော်တို့ကသိရထားတာရှိပါတယ်အဲ့ဒီကအဲ့ဒီကိစ္စလေးကလို့ဒီစားတိုက်ပြဖို့အခြေချင်းရှိပါရဲ့တိုင်ပင်ပြီးလို့ရှိရင်ကျွန်တော်တို့ဘယ်လိုကသူတင်ရမလဲဘယ်လိုတင်ရမလဲဆိုတဲ့ဟာဒီကျွန်တော်သိရထားတာတော့ရှိပါတယ်
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာဥပရှင်စောစောကဒီလိုတရုတ်ကအိန္ဒိယသမုဒ္ဒရာထဲမှာအိန္ဒိယသမုဒ္ဒရာနဲ့ပတ်သက်တဲ့ဒေသတွေမှာအလားတူစိတ်ကမ်းတည်ဆောက်ရေးအထူးစီးပွားရေးဆုံးတည်ဆောက်ရေးတွေကိုသူတို့ကြီးကြပ်လုပ်ခဲ့ပါတယ်ဒါပေမဲ့စီရီလင်္ကာတို့ဘာတို့ကလည်းတခြားနိုင်ငံတွေလည်းရှိကြပါဘူးအဲ့ဒီမှာဒေသခံနိုင်ငံတွေအတွက်မျောလင်းလောက်အကျိုးမရှိလာဘူးဆိုပြီးတော့နိုင်ငံတကာသုံးသပ်နေရတာဥပရှင်လည်းကြားလိမ့်မယ်ထင်ပါတယ်ဆိုတော့ဒီစီမံကိန်းတစ်ခုလုံးကိုမြန်မာနိုင်ငံအကျိုးတစ်ခုလုံးအတွက်လွှမ်းခြုံကြည့်မယ်ဆိုရင်တော့အနာဂတ်အလားအလာကောင်းနိုင်မယ်လို့ဥပရှင်ယုံကြည်ပါလားခင်ဗျာအဲ့ဒါရိုးသားသားပြကြည့်ကြပါ
ဒီကိစ္စမှာတော့ကျွန်တော်ကလွတ်တော်ကိုယ်စီတဲ့တရားအနေနဲ့ပဲပြောရမှာဖြစ်တဲ့အတွက်ကြောင့်ဒီစီးပွားရေးလုပ်ငန်းကိုတရုတ်ကုမ္ပဏီစီးပွားကုမ္ပဏီနဲ့တရားဝင်လက်ပိုင်ခွင့်ရလောက်တာတော့အခြေအဖွဲပဲဖြစ်ပါတယ်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ကရေးချေချာမှမရှိရအနောက်နိုင်ငံတွေကကျွန်တော်တို့စီးပွားရေးပိတ်ဆို့မှုတွေအရင်ဒေသကြီးတွေလက်ထက်ကလည်းပြန်ပြီးတော့လုပ်နေကြတဲ့အခါဒီဒေတာမှာယဉ်ယဉ်ညွန့်ညံ့မှုကတရုတ်မှာပါတခြားမရှိဘူးဒေတာတခါဒီရုပ်ကယဉ်ယဉ်ညွန့်ညံ့မှုတွေတော့လုပ်တဲ့အခါဒီလိုမျိုးတော့လုပ်တဲ့နိုင်ငံကအပြည့်ပြင်ပြီးတော့အဲ့နိုင်ငံရဲ့စီးရဲတွင်းကိုပြပြီးတော့မျက်စိတူဖြစ်နေရဲ့ဆိုတာလည်းကျွန်တော်တို့ကြားရပါတယ်အဲ့ဒါတကတော့ဒီစီမောက်ချုပ်တဲ့အစိုးရရဲ့အယူချင်းနဲ့လည်းဆိုင်ပါလိမ့်မယ်အဲ့ဒီပဲပြောပြပါလိမ့်မယ်
ကျောက်ဖြူစီပွားရေးဇုန်နဲ့ဒေသဖွံ့ဖြိုးရေးအလားအလာနဲ့ပတ်သက်ပြီးကျောက်ဖြူမဲဆန္ဒနဲ့အမှန်နှင့်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပရှင်နဲ့ဥကြောဇန်တာတို့ဆွေးနွေးတုံ့သက်တင်ပြထားတာကိုနားဆင်ခဲ့ရပြီးတဲ့နောက်အခုအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုတင်ဆက်ပေးပါမယ်။ကိုရန်နိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
2018အာဆီယံ Suzuki Flair ဘောလုံးပွဲမှာတော့မြန်မာအသင်းဟာအုတ်စုကနေပြုတ်ပြီးတော့ semi-final နဲ့လွဲချော်သွားခဲ့ပါတယ်။အုတ်စုနောက်ဆုံးပွဲစဉ်မှာမြန်မာအသင်းဟာမလေးရှားနဲ့ Kuala Lumpur မြို့မှာကစားကြတာမှာအင်ရှင်မလေးရှားကမြန်မာအသင်းကို3ဂိုးခုမရှိနဲ့အနိုင်ရသွားပါတယ်။မလေးရှားအတွက်ဂိုးတွေကိုတော့25မိနစ်48မိနစ်နဲ့88မိနစ်တွေမှာသွင်းယူသွားခဲ့တာဖြစ်ပါတယ်။အုတ်စုပွဲစဉ်၄ပွဲကစားပြီးချိန်မှာတော့ဗီယက်နမ်က3ပွဲနိုင်တပွဲတည်း10မိနစ်နဲ့အုတ်စုပထမ มาเลเซียก็ต้องมาในตัวเชิงกู้มาในอุตสุดุดียาเมียนมาก็นับเป็นในตัวเชิงคนนั้นเนี่ยอุตสุดุดียาเวียบีโร่ซีมิฟายเนี่ยเลือดโชว์ตัวเกล้าบ้าเวียนังก็เอ็งเว่ยมาตีกันตั้งเกล้าเมียนมาตีมาเลเซียก็เอาเว่ยมาบ้าจังต้องกูเปียชงบีโร่จูบอลูเบเน่เลือดโชว์เกล้าบ้าเลยอาซาซงมาเชียงกูจอมยูตังอารอ
มันนี่เจ้าบ้านเจ้าเราดีกว่าเชียงเม่งกูดีเจ้าเราหน้าเดียร์ดีอยู่เนี่ยอ่ะพ่อหน้าเดียร์อันนี้เจ้าอยู่กูอีกปีเลยอะไรวะส่วนหน้าเท่าพ่อเจ้าส่วนหน้าเท่ามาที่ว่าเงินกระดาษมันเนี่ยเอาสิเลยไอ้เนี่ยกูไอ้เนี่ยป่วยมาไม่ทุกข์กันเนี่ยแล้วนายเงินกระดาษป่วยงาป่วยเราไปกูกระดาษอะไรที่อยู่นู่นกระดาษมันเนี่ยกูทุกข์ตัวเจ้าเจ้าไอ้ผมมาที่จะคุยที่บ้านเราเนาะถ้าเรากูว่า ที่เลี้ยงกูเนี่ยเป็นเด็กเขาแล้วกูว่ากูก็ตัวกูกูไม่ดีอะไรมากูไม่ดีอะไรเนี่ยไปเองที่ไม่เจอเขาอย่างเนี่ยเนี่ยเป็นเรื่องกูไม่ชอบอย่างเนี่ยเป็นเรื่องกูไม่ชอบดีกว่าเป็นเรื่องอะไรมากูรู้มาเลยเปล่าจริงไปเองกันเงินที่เจออย่างเนี่ยแต่กูรู้มาทำมาเลยนับจริงอย่างเราที่เรื่องที่จะว่าอย่างอันนี้กันแค่ไหนกูไม่ทำมา โน้วายยังแต่เช่นว่าหน้าบ้านเราเนี่ยบอลลูนพี่เลี้ยงพี่ทุเรศกันแล้วกูว่ากูยังไม่มีทางมาอุ้งกูไม่อยากได้ไปเจ้าเนี่ยกูมาเจอกูอีกทีเลยอะป่าวที่เจ้าเรากูพี่มาเอาเดี๋ยวอันนี้จะเจ้าไหมกูอีกทีเลยอะรู้ว่าตัวมาวะเนี่ยตัวเลยตัวเอาเดี๋ยวอะกระดาษมาดีกูว่าติดติดเราไม่อยากกูว่ากูยังเป็นอะไรเนี่ยดีใจยาบ้าอยู่เนี่ย
กูไม่อยากเจอใครเลยดีกว่ามาเจอเราดีกูเปียกชงมาอะไรก็ดีดีดีได้ที่ป่าวนะว่าไงซึ่งมาเลเซียเนี่ยจะนั่งรู้มีมาเจอเนี่ยเชียร์อยู่ฟาร์เรลุ่มเนี่ยล่ะที่ร้านนี้เราเราดีกว่าอีกมั่วบุรุษตรงนี้มาว่าบางอย่างเลยว่าเราคุณอาจจะเอาเลยว่าตัวทำมาอุตส่าห์พูดเรื่องนี้ยากดีอย่างยากดีอ่ะกูดีกว่ามากูว่ากูดีเลยอ่ะนั่นกูว่าเพื่อนกูก็มันยอมเลยไม่ได้มันยอมเลยไม่ได้ที่ใจที่ใจ ตอนนี้ดีใจเนี่ยก็จงรู้ไปดีกว่ากูอยากได้ยันนั่นกูว่าเป็นอะไรก็ตอนดีเนี่ยกูเป็นอะไรที่น้องมีมาเตรียมมาอะไรไม่รู้ว่าที่บ้านนี้อะไรที่เนี่ยลูกชิ้นเนาะที่บ้านนี้อะไรเป็นเดียวกว่าอีกหมู่บ้านตัวเลยตัวนี้มีดาวที่เนี่ยลูกชิ้นเนาะที่เราดีมาเตรียมจะทำอะไรดีมีทางอ่ะลูกชิ้นเนี่ยสิ่งที่อันนี้ลูกชิ้นเนาะที่เราดีมาเตรียมจะทำอะไรดีมีทางอ่ะลูกชิ้นเนี่ยสิ่งที่อันนี้ลูกชิ้นเนาะที่เราดีมาเตรียมจะทำอะไร
ကျွန်တော်တို့ခေတ်ကြီးကိုဒီကားကြီးရတဲ့အနေထားရှိနေတာလေဒါပေမဲ့ကျွန်တော်တို့ကနောက်ပိုင်းအားနေတယ်ပြန်ပြီးကူရတဲ့ခွင့်ပုံစံနဲ့ဒါကြောင့်ချင်းသွားရတာလေဒီစုစုကြီးဖလားပွဲစဉ်တစ်ခုလုံးကိုခြုံပြီးသုံးသပ်မယ်ဆိုရင်ရောဒီပြိုင်မမဝင်ခဲ့တဲ့မြန်မာလက်ရွေးစင်ဘောလုံးတင်းရဲ့အနေထားကတိုးတက်မှုရှိလာတယ်လို့မြင်လား
တော့ဖိစီကတော့အခုလိုပဲလက်ပြန်နေတော့ဒါတော့ဟိုရလက်ရကြည့်နေဆိုရင်တိုးတက်မှုရှိရေဆိုတော့ပေါ့ချီသွားရကြည့်ဆိုလို့ရှိရင်ကျွန်တော်ချီသွားကဟိုပုံနေနေသုံးမရလို့ရှိရင်ဒီမှာလေးနဲ့ဘောလုံးတွေချီသွားရက်နေရကြာခဲ့ပါပြီဒီအဆင့်ကကိုတက်မလာဘဲနဲ့ဒီတခါလာတဲ့ဒီချီသွားဒီကစားခံနဲ့ဒီဘောလုံးကမအများစုတဲ့ဒီလိုပဲလုံးချနေနေတာတော်တော်လေးကြာခဲ့ပါပြီဒီကနေကြောင်းမိနေလဲ ဘောလုံးမှာတူးချင်းစီရဲ့ဒီကျွမ်းညင်မှုတွေဟိုခွန်အားတွေပြီးတော့တွန်းတွန်းနဲ့ကစားနိုင်အကစီပြုံးရောဘောလုံးမှာတူးချင်းစီရဲ့အားနဲ့ကြက်တွေအခုချိန်ကြီးကိုဟိုပြောင်းလဲတိုးတက်လာကြအောင်ရှိပါဘူးဒါကြောင့်လည်းဒီတန်မြာလေးမှာပဲတိုးနေလို့ဖြစ်နေတာပေါ့နော်ဒါပေမဲ့ပြန်တက်တရားတော့ဟိုပြောရလို့ရှိရင်တိုးတက်လာတယ်ပေါ့ဗျာတိုးတက်လာတဲ့အတင်းကြီးလို့ဒီတိုင်းပဲရက်နေတဲ့အတင်းကြီးကြီးတာအ
you know, Vietnam, China, Cambodia, Laos, you know, the Philippines, you know, the ဒီကျွန်တော်ဒီမှာဘလုံးတင်ရတော့ဟိုတိုးတက်မှုမရှိရတဲ့တကြီးနဲ့တော့ပြန်ပြီးတော့ကြာလာတယ်လေကျွန်တော်အဲ့လိုပဲတုံ့ပြန်ချင်ပါတယ်သူကျင်းတော့ဒီလေရင်တင်ကြီးကကာလာစီကြာပါဝင်ကစားနေတဲ့ကစားသမားတွေရဲ့ခြေရန်းတွေကကြာလာပြီးတော့နောက်ရိုးတက်ပြီးတရားလေသူတို့မရအောင်အသာမထူးနိုင်တာပဲလားဒါမှမဟုတ်အသာမထူးတာပဲလားတော့ပြောရမှာပေါ့ဗျာလေဒီကျွန်တော်တို့ကတော့တိုးတက်မလားဘူးတိုးတက်မလားတဲ့ပြန်
Arigato! ကပ္ပအုပ်စုဒီမှာတော့ထိုင်းကသုံးပွဲနိုင်တပွဲဒီစတေမန့်နဲ့အုပ်စုပထမရပြီးတော့ဖိလစ်ပိုင်ကနှစ်ပွဲနိုင်နှစ်ပွဲဒီရှစ်မှတ်နဲ့အုပ်စုဒုတိယရပါတယ်။ဒါကြောင့်အချိုးဘောလူပွဲမှာတော့ဗီယက်နမ်နဲ့ဖိလစ်ပိုင်ထိုင်းနဲ့မလေးရှားတို့တွေ့ကြမှာဖြစ်ပါတယ်။စင်ပိုင်နဲ့ပထမအကြောက်ကိုတော့ဒီသမားတရက်နေနဲ့နှစ်ရက်နေဒီမှာကစားကြမှာဖြစ်ပြီးတော့ဒုတိယအကြောက်ကိုတော့
ကိုရနိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်အားကစားသတင်းလှရီကိုနားဆင်ကြရတာပါဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်
ရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းတွေပြီးတော့ဗီဒီယိုတွေကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာသိသိချင်းတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆခြင်းတွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ဗီဒီယိုတွေကိုစာရေးသားဖို့ဖိတ
bamis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bamis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင
့်။ VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်ပေးနေတဲ့ည9:00 နာရီကနေ 10:00 နာရီအထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းမှာပဲည 10:00 နာရီကနေ 11:00 နာရီအထိလိုင်းဒိုမီတာ 32.50 တို့ကနေပြန်လည်နားဆင်နိုင်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင
်။ဖင်လန်နဲ့ဒေသမှာယူကရိန်းရဲ့တပ်သင်္ဘောတွေနဲ့တင်းမာမှုတွေကြုံရတဲ့ပေါ်ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကုမှာတာဝန်ရှိကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။ရှင်းနေရွေးကောက်ပွဲမှာပြန်ရွေးခံမဲ့ယူကရိန်းသမ္မတကထောက်ခံမှုရအောင်ကြိုးပမ်းနေလို့ရဖြစ်နေလဲပြောဆိုလိုက်တာပါ။ရွေးကောက်ပွဲမှာအနိုင်ရအောင်ယူရပြီးယူကရိန်းသမ္မတတွေနဲ့ရန်စရဲလို့ရကိုစီစဉ်ခဲ့တာဖြစ်တဲ့အကြောင်းဒီနေ့ရုပ်မြင်သံကြားမိန့်ခွန်းမှာရုရှားသမ္မတကပြောဆိုလိုက်တာဖြစ်ပါတယ်။တူကီနိုင်ငံက sorry ကောင်စစ်ဝင်ရုံမှာအမေရိကန်ခြေစိုက် sorry တင်စားဆရာဂျမဲခါရှော့ကီပြီးခဲ့တဲ့လကတတ်ခံရတဲ့ဖြစ်ရတယ်ပတ်သက်လို့အမေရိကန်ထက်လက်တော်မတ်တီကိုနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့ကာဝဲဝန်ကြီးဂျင်မက်စ်တို့ဒီနေ့တကပိတ်အစည်းအဝေးခံတင်ပြကြပါတယ်။တင်စားဆရာတိုက်စုံးမှုပေါ်ဒေါသထွက်နေစေကိုယ်စားလှယ်တွေပါဝင်ပါတီရင်းတစ်ခုကကိုယ်စားလှယ်တွေကို sorry နိုင်ငံရဲ့လွတ်ရက်နဲ့ပတ်သက်တဲ့လျှို့ဝှက်သတင်းချက်လက်တွေကိုအစည်းအဝေးခံတင်ပြမဲ့အစီအစဉ်မှာအမေရိကန်ဘူထောင်လိုင်းအေဂျင်စီ CIA ကြီးကဂျင်နာဟက်စပယ်မပါဝင်တဲ့ပုံမှာလည်းလွတ်တော်အမှတ်တွေကဝေဖန်နေကြတာပါအမေရိကန်ပြည်သူတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Mrs. P ရဲ့ထက်လက်တော်အမှတ်နေရာအတွက်တကြောပြန်ရှင်ပြန်ရမှာ Republican ကိုယ်စားလှယ် Cindy Hatchman အနံရရှိသွားပါတယ်စုစုပေါင်းမဲရလက်အားလုံးရဲ့54ရာခိုင်နှုန်းနဲ့ Democrat ကိုယ်စားလှယ် Mike SP ကိုမနေ့တုန်းကပဲအနံရလိုက်တာဖြစ်ပါတယ်ကြဝပင်လယ်ပြင်ထဲမှာပြီးခဲ့တဲ့လတဲ့တုန်းကပြစ်ချသွားတဲ့အင်ဒိုနီးရှားခီးစရင်လေယာဉ်ပေါ်မှာအန်ဒီယကင်းအောင်တပ်ဆင်ထားတဲ့အလိုလျောက်စနစ်ကြောင့်လေယာဉ်ဟာအချင်းချင်းအောက်ဆိုင်ထိုးကျခဲ့ရမှာလေယာဉ်မှုကထိတ်ချုပ်ဖို့ကြိုးစားနေပေမဲ့မရခဲ့တဲ့အကြောင်းကနဦးစုံစမ်းစစ်ဆေးမှုတွေမှာတွေ့ရှိခဲ့ပါတယ်။ Lion Air လေကြောင်းလိုင်းက Boeing 737 Max 8 အမျိုးအစားချက်လျင်ဟာအော်တိုဘားလ29ရက်နေ့ကဂျကာတာမြို့တော်ကနေအနီးနားမှာရှိတဲ့ဘန်ဂါပလက်တွန်ကျွန်းကိုပြန်တမ်းဖို့ထွက်ခွာပြီးတိတ်မချခင်ကမှာပဲပြစ်ချခဲ့ရတာလေမော်မှာလိုက်ပါသွားသူခီးတဲ့189ရောင်းနဲ့ဝန်ထမ်းတွေအားလုံးတည်ဆုံသွားကြတာဖြစ်ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လင်းကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်တိန်ကြီးထိုက်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။
Digne Bodu Nina by C. Senego, Line to Mida, Saku, Nasangane, Tongs and Nedogani, Tolin Pigaraba, Menevian Jada, Brini, Menepe, C. Senema, Ujo Zandaye, Nima Yi, Tongta Chene, Tuyong Gia, C. Senu, Biene Tolin Jetigo, Nasinja, Mapipare, Viego Api Nasinja, Jesu, Tutin Shibare, Toda Shine Alum Shilan, Chami Jabazi, Jamamia de Sama.
This program has come to you from the Voice of America, Washington.